Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းချက်တည်မင်္ဂလာအပြားပြားနဲ့ပြည်စုံနဲ့မနက်ခင်းပြုကြပါသည်ခင်ဗျာ VOA American တိုင်းရဲ့2015ဇန်နဝါရီလ22ရက်ဗုဒ္ဓနေ့မနက်ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ30 40 48 50လို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မွေးပါဒီမနက်ခင်းမှာကြားမယ်ထူးခြားတဲ့သတင်းတွေကတော့ရီမင်နိုင်ငံရဲ့မြို့တော်စာနာမှာတမရရဲ့အင်တော်ခြံဝင်းကိုတပုံတွေကတင်ပိုက်ထားပြီးတော့တမရရဲ့နေအိမ်ကိုလည်းတိုက်ခိုက်နေကြပါတယ် IS Islamic စစ်သွေးကြွတွေကတရားခံဖြစ်ဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အမေရိကန်တမရဗရက်ဥပမဟာမကြခင်နိုင်ငံပိုင်းအတွင်းမှာလွှတ်တော်200ပေါင်းရဲ့ရှေ့မောင်မှာနိုင်ငံတော်အခြေပြမင်ကွန်းပြောဆိုဖို့ရှိနေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာKNY နဲ့မြန်မာတပ်တွေကြားတလောကဖြစ်ခဲ့တဲ့တင်းမာမှုအတွင်းပိမ့်မိနေသူတွေထဲမှာတရုတ်နိုင်ငံသားတွေမပါဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ
်我们希望呢缅甸的有关各方能够努力的减少冲突和摩擦
ဒီနေ့ဒီမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူ2012မောင်တော်အဓိကယုံအတွင်းဖမ်းဆီးခံခဲ့ရတဲ့ဆရာဝန်တူပြန်လွတ်လာတဲ့တဲ့င်းနဲ့ Lebron အမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ဘူဒူနီမနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ကိုအောင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ရီမင်းနိုင်ငံအတွင်းနိုင်ငံခေါင်းဆောင်တွေကိုရီရွယ်ပြစ်မှတ်ထားပြီးတော့တိုက်ခတ်တဲ့နေရာမှာနောက်ဆုံးဖြစ်ရအဖြစ်ဟော်တီတပုံတွေဟာအင်ကာနီကမြို့တော်စာနာမှာရှိတဲ့တမရနေအိမ်ခြံဝင်းကိုတင်ပိုက်ထားပြီးတော့တမရရဲ့နေအိမ်ကိုလည်းပြစ်ခတ်တိုက်ခိုက်နေကြပါတယ်ရှိရစ်စစ်သွေးကြွတဘုံနေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကြားတင်းလာနေသည့်ရရှိထားတဲ့အပြည့်ရသဘောတူညီမှုဟာမြို့တော်အတွင်းမှာလူ6ယောက်တေဆုံးသွားခဲ့ပြီးတဲ့နောက်ပြက်ပြားသွားခဲ့ပြီးအပြန်လှန်ပြစ်ခတ်တိုက်ခိုက်နေကြပါတယ်။တဘုံခေါင်းဆောင်အဗ်ဒူမလစ်အယ်ဟော်တီကရုတ်တံကနေမင်းကွန်ပြောဆိုရမှာသူ့ရဲ့အဖွဲ့အနေနဲ့တိုင်းပြည်အတွင်းမှာအကြမ်းတိုက်စားမှုနဲ့အကျွမ်းမဲ့အာဏာရှင်ဝါဒကိုအဆုံးသတ်ဖို့လူလာတယ်လို့ပြောသွားပါတယ်။အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေမှုကိုဆက်လုပ်တာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့နောက်ထပ်တိုးပြီးတော့ဆန့်ကျင်တဲ့ဆောင်ရွက်ချက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့သတိပေးသွားပါတယ်။အင်ကာနီမှာတမရအဗ်ဒ်ရူဘာမင်ဆာဟာဒီဘယ်မှာရှိနေတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့အရာရှိတယောက်ကတော့တမရဟာသူ့ရဲ့အိမ်အတွင်းမှာပဲလုံလုံခြုံခြုံရှိနေတယ်လို့ပြောဆိုပါတယ်။အင်ကာနီကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာတန်တမန်တွေကဒီအကြမ်းဖက်တိုက်ခိုက်မှုကိုရှုံချလိုက်ပြီးတဲ့နောက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်ခိုက်မှုတွေကိုဆိုင်းငံ့ထားဖို့နဲ့အစိုးရအနေနဲ့အုပ်ချုပ်ရေးအပြည့်အဝပြန်လည်တက်ဝင်လာဖို့အတွက်တောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ရှေ့ဘက်ချမ်းအင်္ဂါနေ့ဒေသစံတော်ချိန်ည9:00မြန်မာစံတော်ချိန်ဗုဒ္ဓဦးနေ့မနက်7:00ခွဲမှာပြောကြားမယ်သမရဘရိုက်ဥပမာရဲ့နိုင်ငံတော်အခြေပြမင်ကွန်းပြောကြားရမှာချမ်းသာတဲ့သူတွေစီကနေအခွန်ပို့တိုးကောက်ရေးတိုက်တွန်းပြောဆိုမှာပါ Republican တွေကြီးဆိုတဲ့လွှတ်တော်နေရာလုံးရှေ့မှောက်မှာအခုလိုပထမဆုံးမင်ကွန်းပြောကြားမှာပါသူရဲ့သမရတက်တန်းလက်ထက်စီးပွားရေးအလားအလာကောင်းလာတာကြောင့်လူကြိုက်များလာတယ်လို့လူရုကောက်ခံမှုစစ်တမ်းတွေအရာသိရပါတယ်ကျူဘာနဲ့ပုံမှန်အတိုင်းပြန်ဆက်ဆံလာတာတရားမဝင်နေထိုင်သူတွေကိုတရားဝင်နေထိုင်권ပေးပြီးအလုတ်လုတ်ကင်권ပေးဖို့သမရဥပမာရဲ့လှုပ်ဆောင်ချက်တွေကိုမေးပေးသူအတော်များများကထောက်ခံကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့လွန်ခဲ့တဲ့နှစ်နိုဝင်ဘာလမှာအမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာကိုယ်စားလှယ်ဥယေပူနိုင်ရခဲ့တဲ့ Republican တွေကိုသမရအနေနဲ့ပထမဆုံးအကြိမ်ဖြစ်ရင်ဆိုင်ရမှာပါ။ Republican အတော်များများဟာသမရရဲ့ကျူးပါနဲ့လူဝင်မှုကြီးကြပ်ရေးဥပဒေအပြင်တက်တန်း9နှစ်ရှိပြီဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုလည်းအပြောင်းအလဲလုပ်နိုင်အောင်ကြိုးစားနေတာပါ။ Stock ဝေစုစာချုပ်နဲ့အင်ချမ်းမြေလိုပိုင်ဆိုင်မှုတွေရောင်းချတာကနေရတဲ့အမျက်ပေါ်အခွန်တိုးကောက်ဖို့ဒေါ်လာတန်ပေါင်းများစွာတန်တဲ့အမွေရအင်ချမ်းမြေတွေအပေါ်အခွန်မကောက်ပဲရထားတာကိုဆုံးသတ်ဖို့နိုင်ငံရဲ့အကြီးမားဆုံးဘဏ္ဍာငွေကြေးကုမ္ပဏီတွေအပေါ်ငွေကောက်ခံမှုစတာတွေကိုမစ္စတာဥပမာကမင်ကွန်းပြောရမှာထည့်သွင်းပြောကြားမှာဖြစ်ပါတယ်။အဲ့လိုကောက်ခံတာကနေနောက်10နှစ်တွင်ရလမယ့်ခမန်းအခွန်ငွေဒေါ်လာဘီလီယံ320ကိုအလေအလတ်ဝင်ငွေရှိအမေရိကန်နိုင်ငံသားတွေပေါ်အခွန်လျှော့ချပေးတာကာမိစေဖို့နဲ့ဒေတာဆိုင်ရာကောလိပ်တွေမှာအခမဲ့ပညာသင်ပေးတာလိုမျိုးကိစ္စတွေမှာသမရကအသုံးပြုနေတာပါဒီအဆိုပြုချက်တွေကို Republican လွှတ်တော်အမတ်တွေဘက်ကအပြင်းထန်ကန့်ကွက်ထားပြီးအခုလိုအခွန်တိုးကောက်တာတွေလုပ်မယ်ဆိုရင်စီးပွားရေးတိုးတက်မှုအတွက်အဟန့်တားဖြစ်နိုင်တယ်ဆိုပြီးပြောဆိုပါရခင်ဗျာ
IS Islamic စစ်သွေးကြွတွေအနေနဲ့တရားခံအဖြစ်ဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်ဖမ်းဆီးထားတဲ့တရားခံနှစ်ယောက်ရဲ့ရုပ်ပုံနဲ့ဗီဒီယိုကိုစစ်သွေးကြွတွေကထုတ်ပြန်လိုက်ပြီးဂျပန်နိုင်ငံအနေနဲ့ဒေါ်လာတန်း100နဲ့ရွေးဖို့ငွေမပေးဘူးဆိုရင်သူတို့ကိုတတ်ပစ်မယ်ဆိုပြီးတော့ချိန်ချောက်ထားပါတယ်စစ်သွေးကြွတွေကအင်္ဂလိပ်ဘာသာစကားနဲ့ထုတ်လုပ်တဲ့ ထုတ်လိုက်တဲ့ဗီဒီယိုကွေထဲမှာအနက်ရောင်ဝတ်ဆင်ထားပြီးလက်ထဲမှာဓားကင်ဆောင်ထားသူရဲ့ဘေးတစ်ဖက်စီမှာလေမော်ရောင်ဝတ်ဆင်ထားသူနှစ်ဦးကိုဒူးထောက်ပြီးတော့ထိုင်ခိုင်းထားတာကိုတွေ့ရပါတယ်။ဒီဗီဒီယိုထွက်လာပြီးနိုင်အနေငယ်ကြာမှာမစ္စတာအာဘေးရဲ့ဒေါသတကြီးနဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အမေရိကန်ပြည်ထောင်စုကလည်းဒဇာကန်နှစ်ဦးပါဝင်တခြားဒဇာကန်ဤအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားဒဇာကန်နှစ်ယောက်ကို ISIS တွေကတပ်ပစ်မယ်ဆိုပြီးတော့ချိန်ချောက်တဲ့လုပ်ရပုံရှုံချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကပြောဆိုလိုက်ပြီးဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံနဲ့အတူတကွရပ်တည်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဗီဒီယိုထဲမှာဓာတ်ကင်ထားသူကဒဇာကန်အဖြစ်ဖမ်းဆီးထားသူနှစ်ဦးဟာကင်ဂျီကိုတိုနဲ့ဟာရူနာရာကာဝါရုဖြစ်ကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလကစပြီးတော့အမေရိကန်ဥဆောင်ပြီးတော့ IS စစ်သေးကြွတွေပေါ်လေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်နေရမှာဂျပန်တပ်ဖွဲ့တွေပါဝင်ခြင်းမရှိပါဘူ
းအကြမ်းဖက်တိုက်ခိုက်နိုင်တယ်လို့တန်ရရှိသူချက်ချင်းလူမျိုး၅ဦးကိုပြင်သစ်နိုင်ငံတောင်ပိုင်းမှာအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်မောင်ဖလိုင်ယာနဲ့ဘက်ဇီးယားမြို့တွေမှာအခုလိုထိန်းသိမ်းလိုက်တာပါဒေသသတင်းစာတစောင်းဖြစ်တဲ့ Media Library မှာဖောက်ခွဲပစ္စည်းတွေကိုဘက်ဇီးယားမြို့နားကအားကစားရုံနားမှာတွေ့ရတယ်လို့ဖော်ပြထားပါတယ်အစိုးရရှိနေ Ivan Kelver ကဒီဖမ်းဆီးမှုဟာဘာသာရေးနဲ့ဆက်နွယ်ခြင်းမရှိပေမဲ့ဘာကြောင့်အခုလိုမျိုးဖမ်းဆီးခဲ့တယ်ဆိုတာကိုတော့သတင်းတောက်တွေကိုအတိအကျပြောမသွားပါဘူးပြင်သစ်ဝန်ကြီးချုပ် Manuel Voss ကလည်းပြင်သစ်နိုင်ငံကတိုက်ခိုက်မှုကနေလူမျိုးရေးလူမျိုးရေးနဲ့ခွဲခြားနေနိုင်မှုအနေအထားတွေကိုတွေ့ရတယ်လို့အင်ကာနီကသတင်းတောက်တွေကိုပြောပါရတယ်။တယောစာကတ်တွန်းတွေရေးသားဖော်ပြတဲ့ Charlie Hebdo အပတ်စဉ်မဂ္ဂဇင်းတိုင်းနဲ့ဂျူးစည်းစိမ်ကိုတိုက်ခိုက်မှုပြီးကလေးကပြင်သစ်နိုင်ငံမှာလူမျိုးရေးကိုတွေးမြင်ထားပါရတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းအကြမ်းဖက်သမားတနက်သမား3ဦးအပါအဝင်လူပေါင်း20လောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တာမြန်မာပိုင်းစီစဉ်ကဗိုလ်ထူးနေနန်းခင်းသတင်းတွေဆက်လက်ပြီးတော့ကြည်ညာနေပါတယ်ကချင်ပြည်နယ်ဖားကန်ဒေသအတွင်းအစိုးရတပ်တွေနဲ့ကချင်တိုင်းဒေသလက်နက်ကင်အဖွဲ့တို့ကြားပြင်းပြင်းထန်ထန်ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေရမှာဒေသခံလူပေါင်း 2000 နီးပါးဟာပိတ်မိနေပြီးတော့သူတို့လုံခြုံရေးအတွက်စိုးရိမ်နေရပါတယ်အခုခါမှာတော့ယာနဲ့ချီတဲ့သူတွေဟာတိုက်ပွဲဖြစ်ပွားရာနေရာနဲ့အနေငယ်အလှမ်းဝေးတဲ့ကုရုချောင်းဘက်တစ်ဖက်ကကန်စီရွာကိုရွှေ့ပြောင်းနေတယ်လို့အမည်မဖော်လိုတဲ့ဒေသခံတယောက်က VOA ကိုပြောပါတယ်တိုက်ပွဲဖြစ်ပွားရာအနီးမှာရှိတဲ့အောင်ပါလီရွာကရွာသားတွေကိုဘာသာရေးအသင်းနဲ့လူမှုရေးအသင်းကစစ်ဘေးလွတ်ရာဖားကန်မြို့မှာခိုးလုံနေထိုင်မှုတွားရောက်ခေါ်ဆောင်မိမဲ့စစ်တပ်ကခွင့်မပြုဘူးလို့ဆိုပါတယ်စစ်ချောင်ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ပြည်နယ်သဘာပတိအဖွဲ့ဝင်ဦးဒါရှိလက်ဆိုင်ကတော့ကန်စီရွာဘက်ကိုလမ်းပန်းအဆက်အသွယ်တွေဖျက်တောက်ထားတာကြောင့်ရေရှည်မှာရိခါအခက်အခဲတွေတွေ့ကြုံလာနိုင်တယ်လို့ပြောပါတယ်ကချင်ငင်းကြီးအကျိုးဆောင် CPG ကဦးလမိုင်ကွန်ညာကတော့ဖားကန်ဒေသအခြေစိုက်တပ်မ66တပ်မမှုကစစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ရိခါကိုတာဝန်ယူမယ်လို့ကတိပေးထားကြောင်းပြောဆိုပါရတယ်။ကချင်ပြည်နယ်ဖားကန်ဒေသကစစ်ပွဲတွေအတွင်းတရုတ်လူမျိုးရာကနန်းချီပြီးတော့ပိတ်မိနေတယ်လို့တရုတ်အစိုးရပိုင်း Global Times ကတနင်္လာနေ့မှာဖော်ပြခဲ့ပေမဲ့စုံစမ်းလေ့လာချက်တွေအရဒီလိုတရုတ်အများပြားစစ်ပွဲတွေမှာပိတ်မိနေတယ်ဆိုတဲ့သတင်းမမှန်ကန်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကမနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကလူမှုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေပေါ်တာမြင်ကန့်သတ်မှုတွေနှောက်ယှက်မှုတွေပိုပြီးကြုံတွေ့လာနိုင်တယ်လို့ကုလသမဂ္ဂအရာရှိတဦးကပြောဆိုလိုက်ပါတယ်။အရှေ့တောင်အရှနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုဆယ်ရကြာတောက်ရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးမှုမစ်ရှန်ဟီလီရဲ့ခီးစဉ်နဲ့အဆုံးသတ်ခဲ့ပြီးမြန်မာနိုင်ငံမှာလွတ်လပ်စွာစုယုံထုတ်ဖော်ပြောဆိုခွင့်တမိုးရီယာပျောက်ဆုံးသွားတယ်လို့သူကပြောပါတယ်။သတင်းတောက်တွေလူမှုအသင်းဖွဲ့ဝင်တွေကိုနှောက်ယှက်ပြီးမတရားသဖြင့်ဖမ်းဆီးတာအပြင်အစိုးရရဲ့အစီအစဉ်တွေကိုဆန့်ကျင်တဲ့ဆန္ဒပြသူတွေပေါ်နှိမ်နင်းတာတွေကိုဆိုရင်ကြောင့်မစ်ဆန်ဟင်းလီကပြောပါရယ်နိုင်ငံတော်ဝန်ငင်းငင်းရေးအတွက်အဟန့်တားဖြစ်စေတဲ့လူမှုအတိုင်းဝန်တွေအတွင်းကအကြမ်းဖက်မှုတွေအပေါ်မှာလဲသူကမိမောင်းထုတ်ပြခဲ့ပါရယ်ဒါအပြင်အခုခီးစဉ်အတွင်းမြန်မာနိုင်ငံကအငင်းပွားပွေရာဥပဒေမူကြမ်းပေါ်ထားရှိတဲ့သူ့သဘောထားကြောင့်သူ့အပေါ်ညဉ့်ညမ်းစွာခေါ်ခံရတဲ့အကြောင်းကိုလည်းသူကဆိုပါရယ်အခုခီးစဉ်ကမစ်ဆန်ဟင်းလီရဲ့ရရှိလာတဲ့အချက်လက်တွေကိုတော့လာမယ့်မတ်လမှာကျင်းပမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံကိုတင်ပြမှာဖြစ်ပါရယ်ခင်ဗျာ
တရုတ်ဆိုရရဲ့တရားဝင်ထုတ်ပြန်လိုက်တဲ့ကိင်္ဂနအချက်လက်တွေအရတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ24နှစ်အတွင်းအနည်းကွေးဆုံးအဆင့်ကိုရောက်ရှိနေပြီး2015ခုနှစ်မှာလည်းဒီတိုင်းပဲဆက်ဖြစ်နေလေဦးမယ်လို့မျှော်လင့်ရပါတယ်။2014ခုနှစ်အတွင်းတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာ 9.4 ရာခိုင်နှုန်းပဲရှိတယ်လို့တရုတ်ဆိုရကအင်ကာနီမှာထုတ်ပြန်ခဲ့ပါတယ်။အရင်က 9.5 ရာခိုင်နှုန်းရှိလိမ့်မယ်လို့ကြိုတင်ခန့်မှန်းထားခဲ့တာပါ။ ီးခဲ့တဲ့နှစ်အတွင်းမှာအောင်မြင်တဲ့ငွေကြေးချင်းကားမှုအကျွေးစနစ်ပြတ်သွားတာမြေယာအဆောက်အုံဈေးနှုန်းတွေကျဆင်းခဲ့တာနဲ့စာရင်အခုတိုးတက်မှုနှုန်းထားဟာထင်သလောက်တော့မဆိုးလှဘူးလို့လေ့လာသုံးသပ်သူတွေကပြောပါတယ်2015ခုနှစ်ထဲမှာမြေယာတန်ဖိုးတွေဆက်လက်ပြီးတော့မကောင်းဖြစ်နေဦးမှာပဲလို့လည်းမျှော်လင့်ထားကြပါတယ်ဒီကိစ္စဟာတခြားစီးပွားရေးကဏ္ဍတွေကိုလည်းတက်ရောက်မှုရှိစေလိမ့်မယ်လို့ဆိုပါတယ်စီးပွားရေးနှေးကွေးမှုတွေအတုံးစီလျှော့ချရေးပြင်ဆင်မှုတွေကနေပြည်တွင်းထုတ်ကုန်လုပ်ငန်းတွေဝယ်လိုအားနှေးကွေးသွားမှာကိုကြွမ်းကျင်သူတွေကစိုးရိမ်နေကြပါတယ
်2015ခုနှစ်ကမ္ဘာစီးပွားရေးတိုးတက်မှုဟာတိုးတက်မဲ့အလားအလာတွေရှိနေတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF အကြီးအကဲကပြောဆိုလိုက်ပါတယ်ဒီနှစ်အတွင်း 3.5 ရာခိုင်နှုန်းထိတိုးတက်မှုရလာပြီးနောက်နှစ်မှာ 3.9 ရာခိုင်နှုန်းထိတိုးတက်လာမယ်လို့လည်း IMF ကခန့်မှန်းထားပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာအနေနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြသွားပါမယ်ကချင်ပြည်နယ်ဖားကန်ဒေသမှာကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်ပိတ်မိနေသူတွေအနက်ဒေသခံတွေနဲ့အတူတရုတ်နိုင်ငံသားတွေလည်းပါဝင်နေဆိုတဲ့သတင်းဟာမဟုတ်မှန်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပေါ်ပြောကြားလိုက်ပါတယ်။ဒါအပြင်ကချင်ပြည်နယ်ပြည်ပကအဖြေရှာရေးမှာဂျားဝင်ဆောင်ရွက်ပေးမယ်လို့လည်းတရုတ်အစိုးရကကန့်လန့်ခဲ့ပါတယ်။အကြောင်းစုံကို AP သတင်းတွေပေါ်အခြေခံပြီးဒေါ်လာလတ်တန်းကတင်ပြထားပါတယ်
။ဖကမျိုးနယ်မှာဇန်နဝါရီလ14ရက်နေ့ကကချင်ပြည်နယ်လမ်းပါဆက်သွယ်ဝင်ကြီးနဲ့အဖွဲ့ကူ KIA တပ်မှနှစ်လက်အောက်ခံတပ်တွေကခိတခေါ်ယူစစ်ဆေးခဲ့ပြီးပြန်လွတ်ပေးခဲ့ပေမဲ့အဖွဲ့နဲ့လိုက်ပါလာတဲ့ရဲသား3ဦးတို့ကိုကနဦးဖမ်းဆီးခဲ့ပြီး19ရက်နေ့ကသူတို့ကိုပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။ခုလိုတင်းမာမှုတွေကြောင့်ဖားကံမြို့နယ်နာဒီဇင်ဘာလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့လေးရကြတိုက်ပွဲတွင်မှခန်းစီအောင်ပါလီနှင့်မပြောတော့ကြီးရွာတွေကဒေသခံ2000ကျော်တို့ပိတ်မိနေခဲ့တာဖြစ်ပါတယ်။အဲ့ဒီပိတ်မိနေတဲ့သူတွေကြားမှာဖားကအနီးတစ်ပိုက်ကျောက်စိမ့်တွင်တူဖော်ရေးလုပ်ငန်းမှာလုက္ကင်ဖို့အပါဝင်တခြားလုပ်ငန်းတွေလုက္ကင်ဖို့ရောက်ရှိနေတဲ့တရုတ်နိုင်ငံသားတွေပါဝင်ကြောင်းကနဦးသတင်းထွက်ပေါ်ခဲ့တဲ့အတွက်ကြောင့်လည်းတရုတ်နိုင်ငံကြားရေးဌာနရဲ့တင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာဒီအခြေအနေကိုတရုတ်စုရအနေနဲ့ဆက်လက်စုံစမ်းစစ်ဆေးဆဲရှိပြီးတိတ်မိနေတဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုမြန်မာအစိုးရကတာဝန်ယူပေးဖို့မြစ်တာရပ်ခံခဲ့ပါတယ်။ဒါပေမဲ့အင်္ဂါနေ့အကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့ဒီပိတ်မိနေသူတွေထဲတရုတ်လူမျိုးတွေမပါဝင်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရမျိုးသမီးဟွာချုံရင်းကမန်ဒရင်ဘာသာစကားနဲ့ခုလိုပြောခဲ့ပါတယ
်။ 我们希望呢缅甸的有关各方能够努力的减少冲突。
ပြည်ပခဖြစ်ပေါ်ရဒေသတွေမှာတရုတ်နိုင်ငံသားတွေအတော်များများပိတ်မိနေတဲ့ဆိုတဲ့သတင်းတွေဖော်ပြချက်ဟာမမှန်ကန်ဘူးဆိုတာမြန်မာနိုင်ငံရှိတရုတ်တန်ရုံးရဲ့ကဏ္ဍဦးစုံစမ်းစစ်ဆေးမှုတွေရတွေ့ခဲ့ရပါတယ်။တရုတ်အစိုးရအနေနဲ့ကတော့အခြေအနေကိုဆက်လက်အနိကစောင့်ကြည့်သွားမှာဖြစ်တဲ့အပြင်တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအခွင့်အရေးနဲ့အကျိုးစီးပွားကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တည်ပြုချက်ရယူမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ပြောခွင့်ရအမျိုးသမီးဟွာချန်ရင်းကပြောသွားတာဖြစ်ပါတယ်။ဒါအပြင်လက်ရှိကချင်ပြည်နယ်ပြည်ပခါကိုငင်းကြစွာဆွေးနွေးမှုကတဆင့်အပြေရှားနိုင်ဖို့လေတရုတ်အစိုးရကမျှော်လင့်တဲ့အကြောင်းနဲ့ကြဝင်ဆောင်ရွက်ပေးဖို့အဆင့်တင်ရှိတဲ့အကြောင်းပြောခွင့်ရအမျိုးသမီးကခုလိုပြောခဲ့ပါတယ်
။根据我们驻缅甸使领馆联合调查组所了解到的，
ဒီပခါမှာပါဝင်ပတ်သက်နေတဲ့အုပ်စုအလုံးလိုအနေနဲ့တိုက်ခိုက်မှုတွေကိုရှင်းချနိုင်ဖို့ကြိုးပမ်းအားထုတ်လှုပ်ဆောင်သွားမယ်လို့တရုတ်စုရကမျှော်လင့်တဲ့အကြောင်းဒါအပြင်ငင်းကြရေးဖော်ဆောင်မှုရှေ့တိုးဆောင်ရွက်နိုင်ဖို့ပြဿနာတွေကိုငင်းကြစွာဖြေရှင်းနိုင်မယ့်ဤကိုဆက်လက်ကင်ဆယ်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့တရုတ်စုရအနေနဲ့မြန်မာအစိုးရနဲ့ရရှိထားတဲ့သဘောတူညီမှုအရငင်းကြရေးဆွေးနွေးပွဲတွေကိုထောက်ခံအားပေးမှာဖြစ်ပြီးအပြုသဘောဆောင်တဲ့ကဏ္ဍကနေဆက်လက်ကြားဝင်ဆောင်ရွက်ပေးလို့တဲ့ဆန္ဒရှိတဲ့အကြောင်းတရုတ်နဲ့မြန်မာနယ်စပ်တစ်လျှောက်ရှိငင်းကြရေးနဲ့တည်ငြိမ်ရေးဆက်လက်ထိန်းသိမ်းသွားဖို့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်လိုတဲ့အကြောင်းပြောခွင့်ရအမျိုးသမီးကပုံမှန်သတင်းစာရှင်းလင်းပွဲမှာမန်ဒရင်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းရှိကချင်ပြည်နယ်မှာကျောက်စိမ့်ကျွန့်တဲ့နဲ့တဘာဝတရားစာတပေါ့ချွေဝါလာတဲ့အပြင်တရုတ်အစိုးရကဆောက်လုပ်ဆဲရှိတဲ့မြစ်ဆုံရေကတာစီမံကိန်းကိုမြန်မာအစိုးရကရပ်ဆိုင်းခဲ့ပြီးမဲ့လို့လေ တရုတ်စိုးရကဆောက်လုပ်ထားတဲ့တခြားရေအားရစစ်စီမံကိန်း6ခုရှိနေစေဖြစ်တဲ့အတွက်ကြောင့်လေအဲ့ဒီဒေသတည်ငြိမ်ရေးဟာတရုတ်စိုးရအတွက်အရေးကြီးတာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကူမင်းကိုပေါက်တဲ့ရေနံစိမ်းပိုက်လိုင်းနဲ့တဘာဝတန်းဝေးပိုက်လိုင်းတို့လည်းရှိနေတာဖြစ်တဲ့အတွက်ကြောင့်လေတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးဟာအရေးကြီးတာဖြစ်ပါတယ်။တရုတ်စိုးရအနေနဲ့ကတော့2013ခုနှစ်ကKIA နဲ့မြန်မာစစ်တပ်ကြားအပြန်အလှန်ပစ်ခတ်မှုတွေပြင်းထန်ခဲ့စဉ်ကတရုတ်နယ်စပ်ဘက်ကိုကြီးစံတွေချခဲ့တဲ့အတွက်ကြောင့်လေထိုနှစ်ကဖေဖော်ဝါရီလဆန်းမှာတရုတ်အစိုးရကရူလီမှာ KIA နဲ့မြန်မာအစိုးရကြားညီချင်းရေးဆွေးနွေးပွဲကိုတာဝန်ယူကျင်းပပေးခဲ့ဘူးတာလည်းဖြစ်ပါလေရှင
်။ဒေါ်လာတန်ရဲ့တင်ပြချက်ပါခင်ဗျာ။အခုတခါပြောပြချင်တာကရခိုင်ပြည်နယ်မောင်တုံးမြို့ကရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်တိုင်းသားတွေကြား2012ခုနှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတဲ့ပတ်သက်တဲ့ဆိုပြီးထောင်ဒဏ်18နှစ်ကြာခံနေရတဲ့ရိုဟင်ဂျာဆရာဝန်တဦးဖြစ်သူဒေါက်တာထွန်းအောင်ကိုပြန်လွှတ်ပေးလိုက်တဲ့အတွက်လူအခွင့်အရေးအဖွဲ့တွေကကြိုးစိုးလိုက်ကြပါတယ်။ဒါအပြင်ဆက်လက်ဖမ်းဆီးခံထားရတဲ့လူအခွင့်အရေးလှုပ်ရှားသူတွေကိုအ мян ပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတင်ပြရရင်ဆိုရင်တော့နိုင်ငံတော်တမနာရဲ့လူငင်းချမ်းသာခွင့်အရဒေါက်တာထွန်းအောင်ကိုဇန်နဝါရီလ19ရက်တနင်္လာနေ့ညနေအင်းစိန်ထောင်ကနေပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။သူ့ကိုအခုလိုလွှတ်ပေးလိုက်တာကိုကြိုဆိုပေမဲ့သူ့ကိုထောင်ချခဲ့တာဟာတကယ်တော့အကြောင်းချက်ခံလို့မှုမရှိဘူးလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့ရဲ့မြန်မာပြည်ဆိုင်ရာသူရေတနာမှု Miss Laura Hake ကပြောပါတယ
်။ This is a very welcome move on the part of the authorities and we're delighted for Dr. Tanong and for his family that he's been freed.The charges against him were without foundation.
ဒေါက်တာထွန်းအောင်ကိုပြန်လွှတ်ပေးတဲ့အာဏာပိုင်တွေရဲ့လူရအပေါ်အထူးပဲကြိုဆိုပါတယ်။ပြန်လွှတ်လာတဲ့အတွက်သူ့မိသားစုတွေလည်းဝမ်းသာပါတယ်။သူ့ပေါ်ဆွဲကြတဲ့အမှုတွေကလည်းအခြေအမြစ်မရှိပါဘူး။ကျမတို့လေးလာချင်အရာမငြိမ်မသက်ဖြစ်မှုကိုသူကအေးအေးချမ်းချမ်းဖြေရှင်းဖို့ကြိုးစားခဲ့သူပါ။ဒါပေမဲ့အာဏာပိုင်တွေကသူ့ကိုရာဇဝတ်မှုတွေနဲ့တရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။
2012ခုနှစ်တုန်းကမောင်နှုံးမှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အထီးကရုံးမှာပါဝင်ပတ်သက်သူအဖြစ်ဆွဆွဲပြီးဒေါက်တာထွန်းအောင်ကိုမြန်မာအစိုးရကအရေးပေါ်စီမံမှုအဲ့ဥပဒေပုံမှန်9ညနိုင်ငံတော်တည်ငြိမ်ရေးကိုပြပြားစေတဲ့ပုံမှန်ပြည်သူပိုင်ပစ္စည်းကာကွယ်ဆောင်ရှောက်မှုပုံမှန်6ကကြီးနိုင်ငံသားငွေလဲလှယ်မှုစည်းမျဉ်းပုံမှန်24ကကြီးစတဲ့ပုံမှန်တွေနဲ့ထောင်ဒဏ်18နှစ်ထိချမှတ်ကအင်းစိန်ထောင်မှာထိန်းသိမ်းထားခဲ့ပြီးနောက်ပိုင်းမှာအစိုးရကပြစ်ဒဏ်တွေကိုလျှော့ချခဲ့တာကြောင့်2015 AB လာတဲ့မှာပြန်လွတ်လာမယ်သူလည်းဖြစ်ပါတယ်ဒေါက်တာထွန်းအောင်ပြန်လည်လွတ်မြောက်လာတာနဲ့ပတ်သက်ပြီး HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းကြိုးဆိုကြောင်းအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာပြောခွင့်ရသူ David Mathison က VOA ကိုပြောပါတယ
် Certainly welcomes the release of Dr. Thun Aung after many years of incarceration. So this is a real opportunity to congratulate the government showing clemency for a long-term prisoner.But also using this as an opportunity.
ရှေ့ထောင်နဲ့ကြက်ခံနေရတဲ့ဒေါက်တာထွန်းအောင်အခုလိုပြန်လွတ်လာတာကိုဝမ်းမြောက်ဝမ်းသာကြိုဆိုပါရစေ။ဒါကမြန်မာဆွေရကိုကျေးဇူးတင်ရမယ့်ခွင့်လန်းလည်းဖြစ်ပါတယ်။တခြားအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထောင်ချထားတဲ့မြေယာအခွင့်အရေးလှုပ်ရှားသူတွေလွတ်လပ်စွာစုဝေးဆန္ဒပြသူတွေကိုလည်းပြန်လွတ်ပေးသင့်ပါတယ်။လာမယ့်သတင်းပတ်တွေအတွင်းပြန်လွတ်လာကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်
။အခြားအကြောင်းတွေနဲ့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လွတ်ပေးဖို့လိုကြောင်း HRW အဖွဲ့လိုပဲAI အဖွဲ့ကလည်းတောင်းဆိုလိုက်ပါတယ် AI အဖွဲ့က Miss Hake ပြောတာက
Furthermore political activists human rights defenders and farmers continue to be arrested and detained just for their peaceful activities so for us the Myanmar authorities really need to follow today's release
လူ့ခွင့်ရေးညင်ကြံရေးအတွက်လှုပ်ရှားခဲ့ကြပြီးဖမ်းဆီးအပြစ်ပေးခံနေရတဲ့နိုင်ငံရေးလှုပ်ရှားသူတွေလူ့ခွင့်ရေးကာကွယ်ဆောက်ရှောက်သူတွေပေါ်ဆွဲထားတဲ့အမှုတွေကိုဆုံးသတ်ပြီးသူတို့ကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကျမတို့တောင်းဆိုပါတယ
်ဒေါက်တာထွန်းအောင်ခေါ်ဦးနူရာဟက်ကို2012ခုဇွန်လတုန်းကမောင်နှုံးမြို့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးခွဲမှာဖမ်းဆီးခဲ့ပြီးအာဏာပိုင်တွေကမိသားစုဝင်တွေနဲ့အဆက်ဖြတ်ထားခဲ့ပါတယ်ဒေါက်တာထွန်းအောင်လွတ်မြောက်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူ AI အဖွဲ့ကလည်းလှုံ့ဆော်ကြိုးပမ်းခဲ့ပြီးအမေရိကန်လွှတ်တော်အမတ်တွေကပါသူ့လွတ်မြောက်ရေးအတွက်မြန်မာအစိုးရနဲ့ညှိနှိုင်းဆွေးနွေးခဲ့ပါတယ်ဇန်နဝါရီလ19ရက်နေ့အင်းစိန်ထောင်ကပြန်လွတ်လာခြင်းမှာတမီးဖြစ်သူမမျက်နန္ဒာအောင်နဲ့တမက်ဖြစ်သူတို့လာရောက်တွေ့ဆုံခွင့်ရခဲ့ပါတယ်ခင်ဗျာ
VOA ရဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါလက်ဘရောင်းရဲ့နောက်ဆုံးအခြေအနေတွေကိုပြောပြပါမယ် လဘရောင်းတောင်ပရိပကမှာတနက်နေ့ပြစ်ခံရလို့တောင်သူဒေါ်ခင်ဝင်းတေဆုံးခဲ့ရမှုအတွေ့လူသက်မှုနဲ့အမှုဖွင့်တာကိုရဲစခန်းကဆိုင်းငံ့ခိုင်းထားသလိုတရားရုံးကိုဥတိုက်လျှောက်ထားရမှာလဲတရားရုံးကလက်မခံဘဲပယ်ချလိုက်ပါတယ်စလင်းကြီးမျိုးနယ်တရားရုံးကနေအခုလိုပယ်ချလိုက်တာကြောင့်တရားရုံးအစဉ်ဆက်ဆက်တက်ဖို့ရှိနေတွေကပြင်ဆင်နေကြပါတယ်အပြည့်စုံကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းစုံစမ်းထားတာပ
ါလက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာရော့ကျေးယူမထားတဲ့လေတွေကိုဝမ်ပေါင်းကုမ္ပဏီကချန်စီယိုခတ်တာကိုစန့်ကျင်ကန့်ကွက်ရင်းတနက်နယ်ပြစ်ခံရလို့တည်ဆုံသွားသူတောင်သူဒေါ်ခင်ဝင်းအတွက်လူသားမှုနဲ့အမှုဖွင့်နိုင်မှုမိသားစုဝင်တွေကရဲထံကိုတိုင်ကြားခဲ့တာပါဒါပေမဲ့စလင်းကြီးရဲစခန်းကမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့တိုင်းဒေသကြီးအစိုးရတို့ကစုံစမ်းစစ်ဆေးနေစေဖြစ်လို့အမှုဖွင့်မဲ့အရေးဆိုင်ငံ့ထားဖို့အကြောင်းပြန်ခဲ့ပါတယ်။ရဲစခန်းကအမှုကိုလက်မခံတာကြောင့်ဒီတနင်္လာနေ့မှာတော့စလင်းကြီးတရားရုံးကိုလူသားမှုအတွက်ဥဒိုက်လျှောက်ထားရမှာလဲတရားရုံးကအမှုကိုလက်မခံဘဲပြန်ပေးလိုက်တယ်လို့တရားလွှတ်တော်ရှေ့နေကြီးဦးအောင်သိန်းကပြောပါဗျ။အမေ
ပြေလို့ရှိလို့လူတွေအောင်ကနအော်ဘာကြီးမိလို့ဟာဘယ်နဲ့ချိန်ပြတာပေါ့ဗျာအမိတ်မိတ်မရှိဘဲနဲ့ဘယ်လိုရမလဲအဲ့ကျွန်တော်ကအခုတရားလာဆွဲတာအမိတ်မိတ်အေးပြီးရှင်းချင်တယ်ဒီအကုန်ပြန်ဆွဲတာပဲအဲ့ကျွန်တော်ဒီရေစားအေးဝင်ပြီးပါလေဗျာအခရင်ရေမူးပြီးပါလေဗျာတို့နေရေမူးပြီးပါလေဗျာနောက်ဥပယံပါလေဗျာနောက်ပြီးဝါပေါင်းတုပ်ပြီးပါလေဗျာဒါတို့အစုကလူတွေစုနေပြီးတော့အဲ့လိုအချင်းဖြစ်တဲ့အင်ဒီယာတွေမှာဘလို့ရှိရလို့တို့ကျွန်တော်ကကျေခံတဲ့ဆိုတာပေါ့ဗျာ
ဒါပေမဲ့တရားရုံးကအစိုးရဝန်ထမ်းတွေပါဝင်တဲ့အတွက်ဆိုပြီးဥရိုက်လျှောက်လာကိုလက်မခံခဲ့တာကြောင့်အခုတော့အထက်တရားရုံးအစဉ်စဉ်တက်နိုင်မှုစီစဉ်ထားတယ်လို့တရားလွှတ်တော်ရှင့်နေကြီးဦးအောင်သိန်းကဆက်ပြီးပြောပါတယ
်အခုဇာတိုင်ဖွင့်တဲ့အခါမှာအဲလက်ခံလက်မခံလက်မခံဆိုင်းငံ့ထားရဆိုဥရီမှာမရှိဘူးလို့နော်အဲ့တော့အဲ့ဒီကျွန်တော်တို့ကရေစကားအရေးယူဆိုရင်ပြင်းမရှိတဲ့တရားရုံးမှာလာပြီးဥရိုက်လျှောက်တာလို့အဲ့တရားရုံးကလည်းဘယ်လိုသဘောပြောလဲဆိုတော့ရဲစခန်းမှာလည်းမရှိနေရနောက်ဒီပြည်သူဝန်ထမ်းတွေပါနေရတဲ့ခွင့်ပြုမိတ်မပါဘူးလားအဲကျွန်တော်ပြောရခဏပြည်သူဝန်ထမ်းတွေပါနေလို့ခွင့်ပြုမိတ်မလိုဘူးခွင့်ပြုမိတ်မပါဘူးဆိုတာတက်ပါယူခြင်းနဲ့ပြောတာလေတရားသူကျွန်တော်မေးတယ်ခင်ဗျားပါလေဥပဒေချိုးဖောက်တဲ့ပြည်သူဝန်ထမ်းကိုကျွန်တော်ကလက်ပတ်ကျင်းကိုခွင့်ပြုချက်တောင်းအောင်မလားလို့ကျွန်တော်မေးတယ်ဆိုအဲ့လိုတွေဖြစ်လာတာပေါ့ဗျာဒါဆိုသူအရင်အချိန်နေတဲ့သူကဟောအမှု return of claim ပေါ့ဟောပြန်ပြီးတော့ကျွန်တော်ဥဒေချော်တော်ကိုမှုရပြန်ပေးရဆိုပြီးတော့တရားသူရဲ့မှတ်ချက်နဲ့ကျွန်တော်ပြန်ပေးတယ်။အဲကျွန်တော်ပြန်ယူလာတယ်အဲ့မှတ်ချက်ရပြီကျွန်တော်တို့ခရိုင်ကိုဆက်တင်တယ်မင်းတဲ့စာကျွန်တော်တဲ့တယ်မပေါ်တော့
ဒေါခင်ဝင်းတည်ဆုံရမှုအပေါ်လူသားမှုနဲ့မိသားစုကအမှုဖွင့်တာကိုဆိုင်းငံ့ရတဲ့အပေါ်မှာတော့ရဲလုံထုံးလုံဤအရာလုံပိုင်ခွင့်ရှိမရှိမသိဘူးလို့လူ့အခွင့်အရေးကော်မရှင်ဘက်ကပြောပြီးသူတို့အကြံပေးချက်တွေအတိုင်းလိုက်နာလှုပ်ဆောင်ခြင်းရှိမရှိကိုတော့စောင့်ကြည့်သွားမယ်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကပြောပါတယ
်။ဒါကတော့ကျွန်တော်တို့ကဆောင်ရွက်တင်တာဒီတော့ဟိုဆောင်ရွက်ထားပြီးပြီဆိုကျွန်တော်တို့ကဒီလိုပဲပြောလိုပါတယ်။သို့တော့ရေတပ်ဖက်ကဘယ်လောက်ဆောင်ရွက်တယ်ဆိုတာကိုတော့ကျွန်တော်ဟိုကဥပဒေရလည်းရပေါင်း30စောင့်ကြည့်ရမှာပေါ့ဗျာ။အဲ့တော့ဟိုရပေါင်း30ရှိတဲ့အချိန်မှာဆောင်ရွက်ဖို့မရှိသေးဘူးလို့ဆိုရင်တော့ကျွန်တော်တို့အနေနဲ့သို့တော့တိုက်တွန်းလာဆောင်ရွက်လို့ရပါတယ်။နောက်တော့အမှုတစ်ဖွင့်တယ်ဆိုတာကတော့ဘလို့အကြောင်းရနဲ့ဟိုဖွင့်လဲဆိုတာတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ပဲဦးလဲအကြောင်းကြားတာမရှိသေးဘူးကြာ
တောင်သူတော်ခင်ဝင်းတနက်နဲ့ပြစ်ခတ်ခံရလို့တည်ဆုံခဲ့ရမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကစုံစမ်းစစ်ဆေးထုတ်ပြန်ခဲ့တာမှာတော့ဒေါ်ခင်ဝင်းတနက်ထိမှတည်ဆုံမှုကိုတည်မှုတည်ခြင်းအဖြစ်နဲ့စုံစမ်းဖို့လုံခြုံရေးဆောင်ရွက်တဲ့ကိုကဲမှုအဖွဲ့ကတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့ညွန်ကြားချက်ကိုမလိုက်နာတဲ့ရဲတပ်သားတွေကိုရဲဥပဒေနဲ့အညီအရေးယူဖို့ဆိုပြီးတော့တိုက်တွန်းခဲ့တာပါ။ဒါ့အပြင်ဒေါ်ခင်ဝင်းဟာဥကောင်းကိုတနက်မှန်ပြီးဥကောင်းပွင့်ထွက်တည်ဆုံရပါတယ်ဆိုတာကိုလည်းအတည်ပြုထားပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဥက္ကဋ္ဌရောအမေရိကန်ပြည်ထောင်စုကအခြေအနေကိုလည်းတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00မြန်မာစံတော်ချိန်ဗုဒ္ဓနေ့မနေ့8:00လောက်မှာနိုင်ငံတော်အခြေပြမိကုံးကိုပူးတွဲလွတ်တော်နှစ်ရက်ရှေ့မောက်မှာပြောကြားမှာဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ဆက်ပေးပါမယ်
the President of the United States.
အဲ့ဒါကတော့ Republican အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ဖြစ်ပြီးပြီးခဲ့တဲ့နှစ်ကသမ္မတဥပမာငါးချီမြောက်ပြောကြတဲ့နိုင်ငံတော်အခြေပြမိကွန်းမှာလွှတ်တော်200ကိုခုလိုကြေညာပြီးခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအနေနဲ့နိုင်ငံတော်အခြေပြမိကွန်းပြောကြတဲ့သမ္မတကိုလွှတ်တော်200ကိုအခုလိုကြေညာပေးတာကတော့အမေရိကန်ရဲ့ဒလိတရဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် November လဂျားဖြားရွေးကောက်ပွဲတွေမှာအတိုက်ခံ Republican Party ကအထက်နဲ့အောက်လွှတ်တော်200လုံးအနိုင်ရရှိခဲ့တဲ့အတွက်ကြောင့်လေသမ္မတအနေနဲ့ Republican ကိုထိန်းချုပ်တဲ့လွှတ်တော်200ကိုအခုချိန်ပထမဆုံးမိကွန်းပြောကြားမှာလည်းဖြစ်ပါလေ။ဒါပေမဲ့တို့ Mr. Obama အနေနဲ့သမ္မတတက်တာနှစ်ချိန်ရွေးကောက်တင်မြှောက်ချင်းခံရတဲ့အတွက်ကြောင့်လေအခုသူပြောကြားမဲ့မိကွန်းဟာ6ချိန်မြောက်နိုင်ငံတော်အခြေပြမိကွန်းပဲဖြစ်ပါလေ။ Mr. Obama အနေနဲ့ stock ဝေစုလက်မှတ်မြေယာစတဲ့စီကအမြတ်ငွေတွေနဲ့အမွေဆက်ခံမှုအတွေ့ကျွန့်လွခွင့်ပေးထားတဲ့ဝင်ငွေခွန်ဆောင်မှုကိုအဆုံးသတ်ပြီးနိုင်ငံရဲ့အကြီးဆုံးငွေကြေးလုပ်ငန်းတွေကိုခွန်တိုးကောက်ဖို့သူ့နိုင်ငံတော်အခြေပြမိကွန်းမှာတောင်းဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။နောက်ဆယ်နှစ်တာကာလအတွင်းမှာဒေါ်လာဘီလီယံ320ဝင်ငွေခွန်ရရှိဖို့လဲသမ္မတကမျှော်လင့်ပြီးလူလက်တန်းစားအမေရိကန်နိုင်ငံသားတွေအတွက်ဝင်ငွေခွန်လျှော့ချပေးဖို့နဲ့ဒေသခံကောလိပ်တွေမှာပထမနှစ်ကိုအခမဲ့ပညာသင်ကြားခွင့်ပြုဖို့ကိုလည်းသမ္မတကအဆိုပြုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။မစ္စတာအိုဘားမားအနေနဲ့အမေရိကန်စီးပွားရေးတိုးတက်ကောင်းမွန်နေပြီးသူချခဲ့တဲ့ဆုံးဖြတ်ချက်တွေကိုလည်းအမေရိကန်နိုင်ငံသားတွေနှစ်သက်ကြတာတွေ့တဲ့အတွက်ကြောင့်လည်းသမ္မတပေါ်လူကြိုက်များမှုကမြင့်နေတဲ့အချိန်ဖြစ်ပါတယ်။လီယိုနက်စတန်ဟွန်ဟာအမေရိကန်တက္ကသိုလ်ကသတင်းမီဒီယာနဲ့နိုင်ငံရေးဌာနကပါမောက္ခဖြစ်ပါတယ်။
I don't see the president going in with the tail between his legs because his party lost in November.
နိုဝင်ဘာလကသူ့ပါတီအရင်နေငယ်လို့သမရအနေနဲ့ဒီတစ်ခါအမိကုတ်ပြီးနေမယ်လို့တော့ကျွန်တော်မထင်ပါဘူး။လူဝင်မှုကြီးကြေးရေးနဲ့ပတ်သက်လို့သူ့ရဲ့ဆုံးဖြတ်ချက်ကျူးပါနဲ့ပတ်သက်လို့သူ့ရဲ့ဆုံးဖြတ်ချက်တွေပြသတာလက်တွေ့ကျတာတွေကိုအမေရိကန်ပြည်သူလူထုကသဘောကျပါရယ်။ရှေ့ကိုခြေလန်းတိုးယူတာကိုလူထုကနှစ်သက်ပါရယ်
။ Washington Post နဲ့ ABC သတင်းဌာနတို့ကကောက်ခံတဲ့လူထုစစ်တမ်းတွေမှာတော့Mr. Obama ပေါ်အမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုဟာ90ရာခိုင်နှုန်းရှိပြီးဒါဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းက900ရာခိုင်နှုန်းတိုးတယ်လို့ဆိုရမှာပါ။သမ္မတအနေနဲ့သူ့ရဲ့နိုင်ငံတော်အခြေပြမိကွန်းပြောကြားတဲ့အခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားခြင်းခံရတဲ့ဧည့်သည်စီးမှာသူ့ထံကိုစာရေးသားသူတွေပါဝင်တယ်လို့သိရပါတယ်။ Mr. Obama နိုင်ငံတော်အခြေပြမိကွန်းပြောကြားတာကိုသမ္မတကရော Michelle Obama နဲ့အတူတွဲထိုင်မှုဖိတ်ကြားခြင်းခံရတဲ့ဧည့်သည်23ဦးနဲ့10ဦးတို့ဟာသူတို့ဘဝအကြောင်းကိုသမ္မတထံစာရေးသားခဲ့ကြသူတွေဖြစ်တယ်လို့သိရပါတယ်။တခြားဖိတ်ကြားခံရတဲ့ဧည့်သည်2ဦးကတော့ကျူဘာမှာထောင်ဒဏ်5နှစ်ကြာခံရပြီးပြန်လွတ်လာတဲ့ Alan Gross အပြင် CBS စီးဆိုင်တွေမှာဆက်လက်မယောင်းဖို့ဆုံးဖြတ်ခဲ့တဲ့ CBS ဆိုင်အမှုဆောင်ညွှန်ကြားရေးမှူး Larry Mello အပြင်အာကာသစခန်းမှာတစ်နှစ်တာနေထိုင်ခဲ့တဲ့ပထမဦးဆုံးသောအမေရိကန်အကာတရည်မှုဖြစ်တဲ့ Scott Kelly တို့လည်းပါဝင်တယ်လို့သိရပါတယ်ရှင်
။ဒေါ်လာလာသန်တင်ပြသွားတာပါ။ View ရကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့သရရှင်တွေနားဆင်လို့တဲ့အတေးသချင်းတွေကိုတောင်းညင်တယ်ဆိုရင်တော့ email နဲ့ဆက်သွင်းနိုင်ပါတယ်။ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ခင်ဗျာ VOA ကိုစာလိုက်ကတဆင့်လဲစာရေးသားပေးပို့နိုင်ပါတယ်မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားတဲ့ဖြစ်ပျက်တွေကိုပေးပို့မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ကဗိုလ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။သောရရှိများခင်ဗျာ VOA ရဲ့မနက်ဖြန်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ32 kHz 933ည၊လိုင်းလူမီတာ40 kHz 9433ည၊လိုင်းလူမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာပဲဖြစ်ပါတယ်။အခုဒုတိယနိုင်ွယ်အတွင်းတရရဲ့လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့လူငယ်တွေကမုန်းချမှုတွေရမ်းများတယ်ဟိုကြောင်းကြောင်းသွားဆိုလို့ရှိရင်တမေကိုနေကိုင်းတွေကျွန်တော်တို့သွားဆေးပြလိုက်တော့ကျွန်တော်တို့သွားထိုင်နေပြရတယ်ယဉ်မှုကဟိုကျွန်တော်တို့နိုင်ငံမှာတစပို့ပြီးတော့
မြန်မာနိုင်ငံမှာလက်ဖက်ဆိုင်ထိုင်တဲ့ယဉ်ကျေးမှုနေရာမှာပြရယဉ်ကျေးမှုကဘယ်လိုလွှမ်းမိုးလာတယ်လဲဆိုတဲ့ဆွေးနွေးခန်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့တရင်ဆောင်မားတွေကိုစူးစီးတင်ဆက်မှာပါကိုအောင်ကဥဆန်မိုးဝေနဲ့အတူတင်ဆက်ထားပါတယ
်အခုရင်ဆုံးတင်ပြလိုတာကတော့ Kate Hart ရဲ့ Bummer Faces Makes Future မရေရာတဲ့အနာဂတ်နဲ့ရင်ဆိုင်နေရတဲ့မြန်မာဆိုတဲ့ဆောင်းပါးဖြစ်ပါတယ် American လူခွင့်ရေးအရာရှိ Tom Malinowski ရဲ့6ရက်ခီးစဉ်ဟာ American နေအနေနဲ့မြန်မာနဲ့လွတ်လပ်လပ်လပ်စီးပွားရေးလှုပ်လှနိုင်တဲ့အလားအလာတွေပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ Partners for Life and Development အဖွဲ့တည်ထောင်သူ Steve Gummer ပြောထားတာကိုဆောင်းပါးရဲ့အစမှာဖော်ပြထားပါတယ်။ Mr. Malinowski ရဲ့ခီးစဉ်ဟာကုလလူခွင့်ရေးအထူးစွန့်စွန့်စစ်ဆေးမှုရန်ဟီလီရဲ့ဆယ်ရကြာခီးစဉ်နဲ့လည်းတိုက်ဆိုင်နေတာပါ။ဒီခီးစဉ်တွင်မြန်မာရဲ့အခြေအနေနဲ့ပတ်သက်ပြီး Mr. Malinowski ကအခုလိုရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့နှစ်မှာဘာသာရေးကိုအသုံးချပြီးလူတွေကိုစိတ်ဝမ်းကွဲအောင်လုပ်တာဟာအလွန်အန္တရာယ်ကြီးကြောင်းထောက်ပြတာကိုလည်းဖော်ပြထားပါတယ်။ဒီဆောင်းပါးအပြည့်စုံကိုတော့ www.mnnonline.org မှာဖတ်ရှုနိုင်ပါ रे ခင်ဗျာ
မြန်မာ Mang Defense Hall Comment ဆိုတဲ့သတင်းတစ်ပုဒ်ကိုဆက်လက်ပြီးတော့တင်ပြလိုပါ रे မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူး Miss Yan Healy ကိုသကလုံးရင်းရင်တီးတီးအစားထိုးသုံးဆွဲခေါ်ဝေါ်ခဲ့တဲ့အစိုးရမြန်မာဖုန်ကြီးဦးဝီတူကအခုလိုစကားသုံးဆွဲခဲ့တာနဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုပါ रे ကုလကိုယ်စားလှယ်ပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲမှာဦးဝီတူပါဝင်ခဲ့ပြီးအခုလိုပြောဆိုခဲ့တာတွေကိုလည်းအင်တာနက်လူမှုကွန်ရက်တွေပေါ်မှာတွေ့နေရတာကိုသတင်းတွေမှာဖော်ပြထားပါတယ်။ AFP သတင်းဌာနကိုပြောဆိုခဲ့ရမှာအခုထက်ပြင်းထန်တဲ့သကကလုံးရှိရင်တောင်းသုံးအောင်မယ်လို့ပြောဆိုထားပြီးမြန်မာနိုင်ငံအပေါ် Miss Yan Healy ရဲ့လှုပ်ရက်တဲ့စာရင်အခုသကကလုံးဟာဘာမှမပြောပလောက်ဘူးလို့ပြောဆိုတဲ့အကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။အခုလိုပြောဆိုမှုအပေါ်ရှက်စရာကောင်းတဲ့လှုပ်ရက်ဖြစ်တချို့ကရှုမြင်ကြပြီးမြန်မာအစိုးရအနေနဲ့အခုလိုလှုပ်ပေးထားတဲ့အပေါ်ထောက်ပြပြောဆိုမှုတွေရှိနေပါတယ်။ဥပဒေတူကတော့သူ့ရဲ့ပြောဆိုမှုတွေအပေါ်ပြစ်တင်ဝေဖန်မှုတွေတုံ့ပြန်ပြောဆိုဖို့ညှင်းဆိုလိုက်ပြီးဒါဟာသူတို့အခွင့်အရေးဖြစ်တယ်လို့ပြောပါတယ်အပြည့်စုံကတော့ www.news.iafrica.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
2015ခုနှစ်အတွက်နိုင်ငံတွေရဲ့ပွင့်လင်းမြင်သာမှုအစဉ်တန်းသတ်မှတ်ချက်နဲ့ပတ်သက်ပြီးထုတ်ပြန်တဲ့ဘာရိုမီတာအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာအဆင့်86နေရာမှာဖြစ်ပါတယ်နိုင်ငံပေါင်း86နိုင်ငံအပေါ်အကဲဖြတ်ပြီးအခုလိုအစဉ်တန်းသတ်မှတ်တာပါအချက်အလက်တွေကြောက်ယူရမှာလက်စားမှုနဲ့အစိုးရဌာနတွေရဲ့လုပ်ငန်းတာဝန်တွေအရှင်ဟုန်နဲ့လည်းပတ်နိုင်အောင်အထောက်အကူပြုနိုင်တဲ့အချက်အလက်တွေနိုင်ငံပေါင်း90ရာခိုင်နှုန်းလောက်စီကနေရရှိဖို့ခက်ခဲနေစေဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာကွန်ရက်အစီရင်ခံစာမှာဖော်ပြထားပါတယ်အစီရင်ခံစာပူးတွဲပြုစုတဲ့ World Wide Web ကိုဖန်တီးသူ Sir Tim Berners-Lee ကလည်းအစိုးရတွေအနေနဲ့အချက်လက်တွေအများသိအောင်ထုတ်ပြန်ဖို့ကတိပေးထားတာကိုစောင့်ထိန်ဖို့ပြောဆိုပါရယ်နိုင်ငံဆွေရရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်တဲ့အချက်လက်တွေမရရှိတဲ့အတွက်မြန်မာနိုင်ငံရဲ့အဆင့်ဟာအောက်ဆုံးမှာရောက်နေတာဖြစ်ပါရယ်ခင်ဗျာအပြည့်စုံကိုတော့ www.barometer.opendataresearch.org မှာဖတ်ရှုနိုင်ပါရယ်ခင်ဗျာ
ကိုအောင်စူးစီးတင်ဆက်ထားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနှာစင်ခဲ့ရတာပါအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်ပို့ချမှာဖြစ်ပါတယ
်ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက HIT hit ထိတာရိုက်တာ THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုရဲ့ the right ဒီဘက်ကတော့လုပ်ငန်းဝင်မှစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတံပီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ် Luduwa, Chicha be he surane, Sandawa Malonia be, Landau Mshaudobe, Piedon, Pieda de, Lumio Solushi, Palau down, Lotion Unine, Don't Dem Lesura, Torashimia, Sinzabe, Gina Mare. Didone Badelu, Josh go be the Umagu, Nas in Jijayao.
We need someone who can hit the ground running, a person who needs no training.
Chinoro Duraga, Lungangwema, Sagrega. Swansane, a tongue de lumupibari. Tinanri, bari, bebo, melome, lusamu bolu, debi yabari. Umago, not a cow, nasin jayaong.
We need someone who can hit the ground running, a person who needs no training.
Swansa shide, a tongue de me lumusui, bello looking things one shide lu, piomele.
Hit the ground running.
Lu, pioyama pipari. Eragaro, digniminate, timbiagiri, idiom, a tongue me pipari.
American Indian to English tengan zari ko VOA mana kena ma dollar la tengga tension ni rawe pipare. Aku tu karo inga niya daya hilai season ko piala nasi niya bame. Kuzo win lainga sunui tension taraba. Yaman inga ma tunga lani de biya inji muku sunui jaraba.
ဒီလိုရည်လိုက်အစီအစဉ်ကကြိုးစားပါလေကျွန်တော်ဒီကနေ့ဆွေးနွေးမဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလူငယ်တွေအကြမ်းအရင်ကလက်ဖက်ဆိုင်ထိုင်တဲ့အလေ့ထားရှိခဲ့ရတာကနေဒီဘက်ခေတ်မှာဘီယာဆိုင်ထိုင်တဲ့ယဉ်ကျေးမှုလွှမ်းမိုးလာနေတာဟာခင်းတဲ့အညီပြောင်းလဲလာတဲ့တိုးတက်မှုလားမြန်မာလူငယ်တွေကြားကဆုပ်ယူလာတဲ့လူမှုစရိုက်တစ်ခုလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုဆွေးနွေ Nere, Lepez and Tanya so in the China Tonya, Sa Jong Gabia, Jong To Jong Tong Jong, the Mizaga, Kisa Saboli, Nangay so Okum Babare, a Chinin Yinkon Yare, so we may let you Sarku or Chicken Biro Ninja Raga, Miabare, Yamchita, Shibi met Nere Boli. Debekimara Lepez and Tanya Nebido, Bia and Tanebeko, Bumiala, Dri Tamibare, Bia and Tanes, so we may let Bia. ပို့တန်နေတဲ့သူပဲထိုင်ကြတာမဟုတ်လူတိုင်းတော့မထိုင်နိုင်ကြပါဘူးထိုင်နေနေရာမှာလည်းလူငယ်တွေကြီးပဲမဟုတ်ပါဘူးလူကြီးတွေလည်းပါပါတယ်ဒီနေရာမှာဘီယာနဲ့လက်ဖေးဆိုင်ထိုင်ခြင်းရဲ့ကွာခြားချက်ကတော့ဘီယာဆိုတာကအရက်သေးတာထဲမှာပါနေတော့တောက်ပြီးမူကြရံဖြစ်ကြဆိုတာတွေဟာလည်းအရင်ကတည်းပုံများလာသလားလို့ကျွန်တော်တို့သတိထားမိလာပါတယ်ဒီနေရာမှာအဓိကပြောချင်တာကတော့လူကြီးတွေနဲ့တွဲထိုင်တာပဲ Lungere Biazima, Pompik on Yavilasurago, one bit of Sinaja with Pipare, the Halungarego Pipiore the Bonne Mope, Tote Chibuaji, Zijin at the Bonne, a Pip the Bonne, Sunija with Pipare, General Digne Sunibo, Dika Picotare to Ramale, Lungerego Vegeno Uza Baby or Picotavare, General Patama Zono. She said she
music,
Jama Puega, Kumaki, or General Pico Jamaica, Kumaki, Lilamo Shivala. Okay, Kumaki, so General Lungari Jarema, Pianle Lare, Lita Kubo, Lepezan Tanyagani, Biazan, Pianle Lare, the Boa Kumaki, General Nanga Solution, Lepezan Tanyara, so in Usataku, Nina Kunyara, Bioja Suzar, Tenegon Tanamule Shida, but I be met.
คุกขึ้นบาดิเบ็ดขึ้นมาตรีทามิดากะบีอาซันไทเนี่ยลุงเหรีจ้ามาบีอาหายัดเตซาဖြစ်တဲ့အတွက်ဘီယာမှုပြီးတော့ရံဖြစ်ကြတယ်ဘာညာဆိုတော့လည်းပုံများလာတော့ဒီနှစ်ခုကွာချချက်ကလေးပြောနည်းနည်းပြောပြပေးပါလားဗျာကိုမကြီးတို့ငငယ်ရောလပိဆိုင်ကိုကျွန်တော်ခုံဝင်မင်းတက်တက်မမနဲ့ကျွန်တော်ထိုင်ခဲ့ကြတယ်ဗောနော်လပိဆိုင်မှာကျွန်တော်တငယ်ချင်းနေခမင်းချင်းနေတငယ်ချင်းနေချစ်ခင်တဲ့တငယ်ချင်းနေ လည်းရှိခဲ့ဘူးလေဟိုအလကားအလားအသားလက်ဖိတ်ဆိုင်ထိုင်ရတယ်ပေါ့နော်ဆိုပြီးတော့ဒါပေမဲ့အခုဒီဘက်ထစ်မှာကြတော့ဒီလက်ဖိတ်ဆိုင်ထိုင်တဲ့ရင်းနှီးမှုကပျောက်တော့ပြတ်သွားပြီးတော့ဘီယာဇာထိုင်တဲ့ရင်းနှီးမှုကြီးပေါ်လာတယ်ပေါ့နော်လူငယ်တော်များများကဘီယာဇာထိုင်ကြတယ်ကျွန်တော်လည်းလမ်းမကြီးတစ်ခုကိုရှောက်သွားမယ်ဆိုလို့ရှိရင်လက်ဖိတ်ဆိုင်နဲ့ဆိုင်လို့ရှိရင်ဘီယာဇာကပုံပြီးတော့မြင်တွေ့ရတယ်တခါကျရင်လက်ဖိတ်ဆိုင်ရှားတော့တော်တော်လေးခက်တယ်အဲကျွန်တော်ထိုင်ခဲ့တဲ့ချိန်တုန်းကကြတော့ဘာပြောဟိုလူငယ်တွေရဲ့ရင်းနှီးပွင့်လင်းမှုနဲ့ဒီမှာဟိုစာပေတွေပဲဖြစ်ဖြစ်ရုပ်ရှင်ဂီတတွေပဲဖြစ်ဖြစ်ကျွန်တော်စီလီငင်းခုံကြတယ်အဲလူငယ်ကြီးကိုဟိုလူငယ်ကြီးကိစ္စကြီးလည်းပြောဆိုကြတာရှိတယ်ပေါ့နော်ဆိုတော့ ဘာမှအန္တရာယ်မရှိဘူးလို့ပြောလို့ရတယ်။ချိန်လက်သက်ဖြုံးတယ်လို့ပြောချင်လည်းပြောပေါ့နော်။အန္တရာယ်တော့မရှိခဲ့ဘူး။ဒါပေမဲ့ဒီဘက်ကလူငယ်တွေထိုင်ရတဲ့ကံကဒီရက်ဒီယာတောက်တဲ့အတွက်အန္တရာယ်လည်းရှိတယ်။ပြီးအဲ့ပုံကခန့်ရတော်ရတယ်ဖြစ်ပြီးမကြောက်ကနဒီဒီယာတွေကပြဿနာတွေတက်ကြတာတွေရှိတဲ့ကံကဟိုတော်တော်စိတ်မကောင်းကြပါဘူးနော်။ဒါလက်ပြည်ရည်ချင်းကိုတမင်ကအဖြစ်ရှိခံပြီးတော့ဒီဒီယာကံတွေတော်တော်များဟိုပေါ်လာအောင်လို့ဖန်တီးတဲ့ဖြစ်တစ်ခုကိုကျွန်တော်ချက်ခဲ့ရတယ်လို့ဖြစ်သွားတယ်။အဲ့ဒါတော့ကျွန်တော်လူငယ်တွေအတွက်ကျွန်တော်အနာဂတ်ရဲ့လူငယ်တွေအတွက်တော်တော်လေးစိတ်မကောင်းကြပါဘူး။
ဟုတ်ကဲ့ကိုမကြီးကျေးဇူးတင်ပါခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုဒင်းငင်းလေးကိုဖိတ်ခေါ်ကြပါခင်ဗျာကိုဒင်းငင်းလေးဟာဆိုရင်လေနိုင်ငံရေးလူမှုရေးကိစ္စအဝဝမှာတက်တက်ကြွကြွပါဝင်လှူရှားနေတဲ့လူငယ်တူဦးဆိုတော့ဒီနေ့လူငယ်တွေကြားမှာဖြစ်နေတဲ့အခြေအနေနဲ့ကိုဒင်းငင်းလေးဖြတ်တန်းခဲ့ရတဲ့လူငယ်အတွေ့အကြုံလေးကိုနှိုင်းရှင်းပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့ဗျာဟိုကျွန်တော်တို့ဒီဟိုဘောတက်ကူစားတက်တဲ့အချိန်မှာဗျာ2004လောက်ပေါ့2005လောက်အချိန်မှာကဒီဒီအတိုင်းတွေကဟိုတော်တော်လေးလည်းနှဲပါနေသေးတယ်ဒါပေမဲ့အဲ့ချိန်မှာကလက်ဖက်တန်ထိုင်နေကြတယ်လက်ဖက်တန်ရင်းမတော်ရှိနေသေးပဲပေါ့နော်ဒါပေမဲ့အဲ့လက်ဖက်တန်တွေကဘာဖြစ်လဲလဲဆိုတော့ဟိုအနေနဲ့ရက်ဆန်လည်းပဲဗျာရက်ဆန်လည်းဆိုတာဒီဗီဒီယိုကားတွေပြလာတာတွေပြီးနှလုံးဒီတိုင်းတွေကစတယ်တော့လူငယ်တွေကမထိုင်နေကြတော့လူငယ်တွေကျွန်တော်တို့ပါဘောပေါ့ဘာသူမှလည်းလက်ဖက်တန်ထိုင်ပြီးတော့ဘာမှလည်းဟုတ်တာမဟုတ်ဘူးအဲ့မှာဗီဒီယိုကားတွေပြလာနေပြီးတော့တင်ကျွန်တော်တို့ပြောင်းလဲလာတယ်ဆိုရင်လည်းဒီခါလေးကြားလို့ရှိရင်ဟိုစိတ်တူတော့ရပါဗျာကျွန်တော်တို့လူငယ်တွေမှာကမူချက်မှုတွေရမ်းများတယ်ဟိုကြောင်းကြောင်းသွားဆိုလို့ရှိရင်တနေကိုနေကန်းကြီးကျွန်တော်တို့သွားစိတ်ပဲလိုက်တော့ကျွန်တော်တို့ထိုင်နေပြရတိုင်းရင်းမှုကဟိုကျွန်တော်တို့နိုင်ငံမှာတစားတစားပို့ပြီးတော့ထွန်းကားလာတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီမှာတော့နောက်ဆုံးလည်းပြဿနာပေါ့ဒီရည်ဒါတောက်စားတာအနေနဲ့နောက်ဆက်တချားတော့ဒီမူရစုကပြဿနာကြီးအတွဲပါလိုက်နေလူငယ်ကြီးကအမှုချက်မှုဖြေဖြောင်းဖြေဖြောင်းနေအဲ့ပါနင်မျောပါလို့ပဲကျွန်တော်မြင်ပါတယ်ဗျဟုတ်
အော်ဟုတ်ကဲ့ကိုဒင်းနေကျေးဇူးတင်ပါတယ်ခင်ဗျအခုလောလောဆယ်ကျွန်တော်လေလိုက်မော်ကိုကိုအောင်တူရဒီ7 days daily newspaper ကကျွန်တော်တို့ chief editor editor ချုပ်ကိုအောင်တူရကိုလေလိုက်မော်ဖိတ်ခေါ်ကြပါလဲကိုအောင်တူရအမြင်လဲပြောပါအောင်ခင်ဗျကိုအောင်တူရလဲဒီသတင်းလောကမှာတော်တော်လေးဒီလူငယ်တွေရဲ့အခြေအနေတွေလဲဒီသတိထားမိမှာပဲလေသတင်းလောကမှာရှိနေတဲ့သူဆိုတော့
အာကျွန်တော်တို့ဒီညို့ကျွန်တော်တို့ဒီနိုင်ငံလုံးသွားတဲ့ခါမှာတွေ့ရတာပေါ့နော်ဒီညို့ပေါ်တဲ့မကဒီတိလက်တင်မှာပါစာဒီဒီအရင်ကြီးမှာတော်လေးဖြစ်စားလာတွေ့ရတာပေါ့နော်တွေ့ရတဲ့အခါကျတော့ဒါတော့လက်သေးဆိုင်ဝဆိုးရကဒါဒီအတိတ်ကနိုင်ငံရေးဖြတ်သန်းမှုတွေတော်များလက်သေးဆိုင်ကစတဲ့အခါကျတော့လက်သေးဆိုင်ကအခွန်ကောက်တာလို့ဘာလို့ညာလို့ ਨੇ ဒီအမျိုးမျိုးချက်တဲ့အခါကျတော့လက်သေးဆိုင်လုပ်ငန်းကြီးကတိတ်မအောင်မြင်မောင်မြင်တဲ့အခါကျတော့ဒီဒီအရဲ့လုပ်ငန်းတွေကလည်းအကျိုးမြတ်ပူရအောင်နော်ဆိုရလေအဲ့ဒီဘိုင်းကိုဟိုခွင့်ပြုပေးထားတဲ့အခါကျတော့တော်တော်များတွေ့ရတယ်အဲ့ဒီဟာတော့တိုင်းပြည်တော်တော်ဆက်မကောင်းစရာပဲဟိုကျွန်တော်တို့အမေရိကရတဲ့ချိန်မှာဒီရက်ပြာဆိုတာဒီစနစ်လင်းနေပေါ်တော့တောက်ကြနေညာမျိုးတောက်ကြတယ်မြန်မာနိုင်ငံမှာတော့တွေ့ရတာတော့ခုနှစ်စလုံးမှာခုနှစ်စလုံးဒီပြည်ဆိုင်မှာပြည်နေတာတွေ့ရတာပေါ့နော်အဲ့ဒါမျိုးဒါလည်းအကြောင်းအရာတွေများရှိပါတယ်ပြီးရင်တော့ကျွန်တော်တို့ဆက်ဆွေးနွေးလို့ဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ကောင်းတယ်ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုက်မော်ကိုဆက်ပြီးတော့မတင်စာရှင်လက်ရီကိုလည်းဖိတ်ခေါ်ကြပါတယ်မတင်စာရှင်လက်ရီဟာဆိုရင်လေလူငယ်အရေးတွေကိုကဏ္ဍစုံမှာတက်တက်ကြွကြွပါဝင်လှူရှားနေတဲ့လူငယ်တဦးဖြစ်ပါတယ်ဆိုတော့မတင်စာရှင်လက်ရီလည်းပြောပြပေးပါအောင်ကိုအမြင်လေးကိုပေါ့နော်ဒီနှစ်ခုကြွားချက်ကလေး
ဟုတ်ကျွန်တော်ဟိုအမျိုးသမီးအနေနဲ့ကျွန်တော်လည်းအရင်တော့ဆိုရင်ဒီလက်ဖက်ဆိုင်ကိုဝင်ရမှာနည်းနည်းတွန့်နေပေါ့နော်ဒီကျွန်မဒီကျွန်မဆယ်ကျော်တက်ဖြစ်လာတဲ့အချိန်မှာလက်ဖက်ဆိုင်ဝင်ရမှာအမျိုးသမီးနေမတင့်တော့ဆိုတဲ့အငြင်းရတယ်အခုဒီဘက်ဖြစ်ကိုရောက်လာတော့ဘယ်လိုခံစားရလဲဆိုရင်လက်ဖက်ဆိုင်ဝင်တာပြဿနာမရှိဘူးဒီဆိုင်ဝင်တာနည်းနည်းပြန်တွန့်နေဆိုတဲ့သဘောပြန်ဖြစ်သွားပါပေါ့နော်ဆိုတော့လက်ဖက်ဆိုင်ကဒီအမျိုးသမီးတော့အခုချိန်မှာနည်းနည်းပို့ပြီးတော့စိတ်ဖြစ်တယ်နောက်လုံးကျုံတယ်နောက်အမြင်ကလည်းတဖြည်းပြောင်းလာတယ်ဆိုတဲ့သဘောပေါ့နော်အရင်တော့ဆိုရင်ဒီလက်ဖက်ဆိုင်ဝင်နေဆိုရင်ဒါအမျိုးသမီးတော့မကောင်းဆိုတဲ့အမြင်မျိုးရှိအခုတော့ဒီဆိုင်တွေပုံများလာတယ်ဒီဆိုင်မှာဒီအမျိုးသမီးတွေဒီမနောမင်းကလေးတွေကရောက်နေရဆိုရင်ဒါမကောင်းဆိုတဲ့အမြင်မျိုးပေါ့နော်ဒီမနိုင်ပြောရင်အရှိအကိုကြိုးကလေးအကြောင်းအရာကိုတော့သဘောပြပါတယ်အခုဒီလက်ဖက်ဒီဆိုင်တွေအများကြီးကျွန်မတို့ပြလာတော့အသိစတာကိုကျွန်မလည်းထွေလာရပေါ့နော်ဒါကလည်းဟိုလူငယ်တွေရဲ့နောက်တစ်ခုကဒီခီစီကြောင့်အလိုက်ကိုလူငယ်တွေကပြပြန်သူတို့တက်လာတယ်လို့လည်းပြောကြတယ်တချို့ကြောင့်ဒီဆိုင်တွေများလာတယ်ဆိုတော့သူတို့တွေပုံပြီးပွင့်လင်းလာတယ်လို့အမြင်တွေလွှဲနေရမျိုးတွေလည်းရှိရပေါ့နော်ဆိုတော့လက်ဖက်ဆိုင်ကတော့ဒီပြင်းနေတော့ကျွန်မမြင်တဲ့လောက်ကလူငယ်တွေတိတိရှိတော့ဘူးနောက်သူတို့ရာဒီအင်တာနက်ပါနော်ဒီအင်တာနက်ဂိမ်းဆိုင်တွေမှာပုံများလာတယ်နောက်ဆိုတော့ဒီဆိုင်တွေမှာပုံပြီးသူတို့အချိန်တွေကိုတုံးချလာတာတွေပုံပြီးအိမ်တိုင်းမှာပုံများလာအမြင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့မတင်တာဆွန့်လိုက်ရိုးပဲကျွန်တော်ထပ်ပြီးတော့မေးချင်ပါတယ်ဆိုတော့အဲ့ဒီလိုမျိုးဟိုလက်ဖက်ဆိုင်မှာလူငယ်တွေထိုင်တာနေပြီးတော့ဘီယာဆိုင်မှာလူငယ်တွေများလာတာဟာအမျိုးသမီးပဲဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ဆိုတော့အများသောဖြစ်တော့အမျိုးသားလူငယ်တွေပေါ့
ဟုတ်ပါနေနေဆိုရုပ်တဲ့လက္ခဏာလိုပဲပြောရမှာပေါ့နော်အခုလဲဆိုဒီဒီအားဆိုင်ဆိုတာအားလုံးတည့်တဲ့အတိုင်းဟိုဒါမူရတောက်စားမယ်ပို့ပါပါနဲ့တိလာဟိုစိတ်အထင်းကိုမရှိပြောချဆိုချမယ်ဆိုတာမျိုးတွေကအများဆုံးဖြစ်တဲ့နေရာဆိုတော့ဆောပြောတယ်မူရရန်ကရလဲအများဆုံးဖြစ်နိုင်တဲ့နေရာဖြစ်နေဆိုအဲ့မှာရှိနေလူတွေကအဓိကတော့တန်ဆေးလုံပေးပေါ့နော်မတောက်လို့မတောက်နဲ့လို့ပြောချင်မလို့ဒါပေမဲ များဆုံးရောက်နိုင်တဲ့အချိန်လေးဖြစ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုမာကီကိုတလဲလေးလိုင်းမော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမာကီဆိုတော့အခုလူငယ်တွေရက်တော့နေကြတာဟုတ်ပါပြီဘီယာဆိုင်ဟိုလက်ဖိတ်ဆိုင်နဲ့ဆိုင်ဘီယာဆိုင်ဘက်ကိုထိုင်တာပုံများလာတယ်ဒါမဲ့ဟိုအနောက်နိုင်ငံတွေမှာကျွန်တော်တို့သတိထားမိတာကရက်တော့မယ်ဘီယာတောက်မယ်ဆိုလို့ရှိရင်သူတို့ကဟိုအထူးသဖြင့်အမေရိကမှာဆိုကြပါစို့နော်ဥပမာဘေးကတစ်ခုပေးရမှာဆိုရင်အသက်22နှစ်ပြည့်မပြည့်သူတို့ကဟို ID ပေါ့နော်မဟုတ်ဘူးနေလို့မျိုး ID မှာသူတို့ကြည့်တယ်22နှစ်ပြည့်မှာတောက်ခွင့်ရှိတယ်မြန်မာနိုင်ငံမှာတော့ဘီယာဆိုင်သွားပြီးအရက်ဆိုင်သွားပြီးဆိုလို့ရှိရင်ဘာမှစစ်ဆေးမြန်မြန်ကြီးမရှိဘူး18နှစ်ပဲဖြစ်ဖြစ်16နှစ်ပဲဖြစ်ဖြစ်အသက်40ပဲဖြစ်ဖြစ်ပေါ့ဒီတိုင်းဝင်ဝယ်ပြီးတော့တောက်ကြတာပဲတန်းပြီးတော့ဆိုတော့ဒီအလေးအထားကရောဗျာ
ဟုတ်ကဲ့အဲ့ဒါတော့တရားဥပဒေစိုးမိုးမှုမဲ့နေရတယ်တိုက်တက်ဆန်နေပါလေကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုအခုတုံညာဆင်ကိုရောက်နေတယ်ဟိုဥပဒေရတော့စာရေးပုံမှာအများကြီးထုတ်ပြန်တယ်လွတ်တော်တွေလည်းပြဋ္ဌာန်းလိုက်ဥပဒေကအများကြီးပြန်လာဥပဒေကလိုအပ်တာတောင်မှများနေတယ်ဒါပေမဲ့အဲ့ဥပဒေကိုကောင်ထေပေါ်တဲ့အပိုင်းမှာကျတော့မရှိသလောက်ရှားတယ်ဥပမာဆိုရင် secret ကိုဟာဘူးလိုက်ပဲရောင်းရမယ်ဟိုတလီချင်းမရောင်းအောင်ဆိုတော့ဥပဒေပြဋ္ဌာန်းပြီးသားဆက်ရှင်နဲ့မပြည့်တဲ့ကလေးကိုစိတ်လိမရောအောင်ဆိုလည်းပြတ်ထမ်းပြီးသားအရင်မရောအောင်ဆိုလည်းပြတ်ထမ်းပြီးသားဒါပေမဲ့ဘလူးမလိုက်ပြီးတော့စောင့်ကြည့်ကြည့်တာမရှိဘူးတရားဥပဒေစိုးမိုးမဲ့နေတဲ့အခါမှာဘယ်လိုဥပဒေနဲ့ထင်းကုတ်ထင်းကုတ်ဘလူးမအစဉ်ပြေနေတာအကြောင်းမရှိဘူးကျွန်တော်မျက်စိရှိမှပဲဒီကလေးလူမဲ့ပြောရင်ဆက်ရှင်နဲ့တော့မဟုတ်ဘူး14 5နှစ်နဲ့ဟိုဒီရက်တွေဝင်ပြီးတော့တောင်းနေကြတာပြည်အစံနဲ့ဝင်လာတာပေါ်ပေါင်းနေဝင်လာကျွန်တော်မြင်တွေ့နေရတယ်ဒါကိုဘလူးမလိုက်ပြီးတော့ဥပဒေရရေးယူရလည်းမရှိဘူးတာဖိပြည်ပြည်နာလည်းမရှိဘူးဆိုတော့ဟိုမြန်မာနိုင်ငံမှာဒီကအဲကျွန်တော်ပြောရရင်နိုင်ငံရေးကရောက်လာတော့ဗောနော်တရားဥပဒေစိုးမိုးမှုကအနေဆုံးစစ်မှရောက်နေပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့အဲ့ဒါလေးကိုကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးတာပေါ့ပြီးတော့ကျွန်တော်ဒီနေရာမှာကိုတင်ငင်းလင်းကိုတစ်ခုလောက်မေးချင်ပါတယ်ခင်ဗျကိုတင်ငင်းလင်းရှိပါနော်ဟုတ်က
ဲ့ပါ
ဟုတ်ကဲ့ကိုတင်ငင်းလင်းဆိုတော့ဆောစောကိုဒီတင်ငင်းလင်းပြောသွားတဲ့အထက်မှာလည်းပါပါတယ်လူငယ်တွေဟာထွက်ပေါက်မရှိဘူးမွန်းကျက်နေကြတယ်ပေါ့နော်ဆိုတော့စနစ်ကြီးကလည်းအဲ့လိုဟိုဖန်တီးထားသလိုဖြစ်နေတာကိုဒါလက်ခံရမယ့်အချက်ပဲဖြစ်ပါတယ်လူငယ်တွေကြားထဲမှာထွက်ပေါက်မရှိဘူးဟိုဆိုတော့ဒီလိုမျိုးဖြစ်အောင်များအစိုးရကဘီယာဆိုင်နဲ့အရက်ဆိုင်တွေကိုလိုင်စင်တွေအတင်းချပေးပြီးတော့လွယ်လွယ်ကူကူချပေးပြီးတော့ပေါ့နော်များများဖော်ဖော်တည်တည်ဖွင့်နိုင်အောင်လူငယ်တွေကြားထဲမှာအခုလိုမျိုးဟိုဟောပေါ့ပျက်စီးရပျက်စီးကြောင်ဖြစ်ပေါ်စေမယ့်နိလန့်တွေကိုတမင်များဖွင့်ပေးနေသလားဆိုတဲ့ဒီ conspiracy theory ပေါ့ဟိုဟောပေါ့မကောင်းမြင်ကြတာတွေရှိတယ်အဲ့ဒီအပေါ်မှာဟောကိုဒီငင်းလင်းတို့လူငယ်တွေကြားမှာဘယ်လိုမြင်မိလဲ
အဓိကဗျာကိုကကျွန်တော်တို့ပြောနေတာမြင်လာတဲ့ခုကိုကျွန်တော်ပြမယ်ဆိုရင်ကျွန်တော်တက်ကစိုးတွေကိုမျိုးပြင်ထုတ်လိုက်တယ်မျိုးပြင်ထုတ်တဲ့နေရာအကုန်လုံးညှမ်းတော့ရရဆိုင်တို့ဘီယာဆိုင်တို့ဒါအကြောင်းတွေပတ်ပတ်တယ်မှာကိုအများကြီးရှိနေကြတာဆိုတော့ဒီရဆိုင်တွေဘီယာဆိုင်တွေမှာရောက်နေကြလူငယ်အများစုကြီးကတော့လည်းတောင်းကြောင်းသားရွယ်တွေပဲများရတယ်ကျွန်တော်တို့တွေ့နေရတယ်လေဆိုတော့ဒါကဟိုပုံဖော်ထားခဲ့တဲ့ຢာတစ်ခုလို့လည်းကျွန်တော်တို့ကပြောလို့တော့ရတာပေါ့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုက်မော်ဥမာကကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမာကရှိပါသလားခင်ဗျာ
အဲရှိပါတယ်ဗျရှိပါတယ်
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျာအခုဆွေးနွေးကြရတာလေကြားမှာပေါ့ဟိုအမြင်လေးကိုဒီနှစ်ခုရဲ့ကွာခြားချက်ကလေးကောင်းဤဆိုဤပေါ့နော
်ဟုတ်ကဲ့ပါကျွန်တော်အမြင်တော့ဒီလက်ဖက်ရည်ဆိုင်ယဉ်ကျေးမှုက1988မတိုင်ခင်တုန်းကတော့ကိုင်းပြည်အတွက်အကျိုးရှိတယ်ဗျအဲ့ဒီတုန်းကထိုင်ခဲ့တာတွေကနိုင်ငံရေးအတွက်ဆွေးနွေးလို့ရတယ်အမြင်ချင်းဖလှယ်လို့ရတယ်ကောင်းတဲ့ဘက်ကနေဒီလိုမြင်ပါတယ်ဒါပေမဲ့နောက်ပိုင်းကြာတဲ့အခါကျတော့ကျွန်တော်တို့ဒီလက်ဖက်ရည်ဆိုင်ယဉ်ကျေးမှုကဘာဖြစ်လာလဲဆိုတော့ဘလုံးမဲကြည့်ဖို့နေရအဲတစ်လုံးနှလုံးသုံးလုံးထိုးဖို့အတွက်ဟိုတိုင်မင်းနဲ့နေရအဲ့တော့အပြက်ဘက်ကိုရောက်လာတော့အဲ့လိုရောက်လာပြီးတစ်ဖြည်းတစ်ဖြည်းနဲ့ပို့ပို့ဆိုးလာတာကဒီဘီယာယဉ်ကျေးမှုပုံစံမျိုးဖြစ်လာတဲ့ခါကျတော့ပို့ဆိုးလာတယ်လို့ကျွန်တော်မြင်ပါတယ်လူငယ်တွေကအနာဂတ်မဲ့ကုန်နေအဲရီမန်းချက်တွေပြောက်ကုန်နေဘာကြောင့်ဖြစ်တယ်လဲဆိုတော့ကျွန်တော်ထင်တာတော့ဒီပညာရေးညွှန်နေချက်နည်းတာအလုတ်ကင်အခွင့်အလမ်းနဲ့တာတွေကဒီလိုလူငယ်တွေကိုဟိုလမ်းပေါ်ရောက်သွားအောင်ဟိုတွန်းပို့တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းဟိုပြည်ပညီရောက်တဲ့အခါတတိထားကြည့်တော့အဲတရုတ်နိုင်ငံကူမင်းတို့စင်ကာပူတို့မှာ လပိဇိုင်တို့အဲ့လိုဘီယာဇိုင်တို့လူငယ်တွေအချိန်တုန်းကကျွန်တော်မတွေ့ခဲ့ပါဘူးအဲ့ဒါကြောင့်ကျွန်တော်နိုင်ငံတိုးတက်ဖို့ဆိုရင်ကျွန်တော်တို့လူငယ်ဒီလပိဇိုင်ထိုင်တာဘီယာဇိုင်ထိုင်တာတွေကိုတတ်နိုင်ဆုံးကျွန်တော်တို့ထိန်းဖို့ဒီလိုမျိုးမျိုးစဉ်းစားမှာဖြစ်ပါတယ်လူငယ်တွေအတွက်အခွင့်အလမ်းတွေအလုပ်ကံအခွင့်အလမ်းတွေပညာရေးအခွင့်အလမ်းတွေမျှော်လင့်ချက်တွေကျွန်တော်တို့ဖန်တီးရမှာဖြစ်ပါတယ်အဲ့ဒီကအဖွဲ့အစည်းတွေအစိုးရအပါအဝင် NGO တွေအားလုံးဝိုင်းဝန်းကြိုးစားဖို့လိုပါတယ်။နောက်ဒီလက်ဖက်ရည်ဆိုင်ဖွင့်တဲ့လူတွေ၊ဒီရည်ဆိုင်ဖွင့်တဲ့လူတွေတင်တယ်လေ။ဒိုင်းပြည်အတွက်ကြည့်ပြီးတော့ဒိုင်းပြည်အတွက်ကောင်းမဲ့ SME လုပ်ငန်းတွေကိုပြောင်းလုပ်ကြရင်ကောင်းမယ်လို့ကျွန်တော်တို့အကြံပြုတိုက်တွန်းနေပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ဟောတကယ်အရေးပါတဲ့အချက်တွေပဲဖြစ်ပါတယ်။ဆိုတော့ဒီလက်ဖက်ဆိုင်နေမှာအရင်တုန်းကတော့ဥမာကပြောခဲ့သလိုပဲနိုင်ငံရေးအမြင်နဲ့ဆွေးနွေးကြကြတာပဲတော့ရှိတာပေါ့အခုလူငယ်တွေကြားထဲမှာလည်းရှိပါလိမ့်မယ်နိုင်ငံရေးအမြင်ဘဝတန်းပြီးတိုးတက်ရာတိုးတက်ကြောင်းကိုမိမိဘဝတိုးတက်ရာတိုးတက်ကြောင်းဆွေးနွေးကြတဲ့လူငယ်တွေလည်းရှိမှာပါဘီယာတောင်းရင်းနဲ့လက်ဖက်ရည်တောက်သလိုပေါ့လေဆိုတော့ဒါမဲ့အခုသင်တန်းတက်ပြီးတော့ကြိုးစားကြတဲ့လူငယ်တွေလည်းရှိမှာပေါ့လေဆိုတော့အဓိကကတော့ဒီဘီယာဆိုင်နေရှိနေတာဟာဟိုအရင်ကလိုဘီယာဆိုတာအရက်သေးတာဖြစ်တဲ့အတွက်အမားလုပ်ဖို့ကတော့များနိုင်တာပေါ့ဆိုတော့အခုနောက်ဆုံးကျွန်တော်တို့ဆုံးမတက်ခင်မှာကိုမကီးအနေနဲ့ရောဒါကိုဘလို့တိုးတက်လူငယ်တွေထွက်ပေါက်ပိတ်နေတာကိုတိုးတက်အောင်ဘလို့လှုပ်ဆောင်ရင်ကောင်းမလဲဆိုတာလေးကိုကျွန်တော်စက္ကန့်30လောက်ကလေးမြန်မြန်လေးပြောပြလို့ရမလားဗျာ
ဟုတ်ကဲ့ဒီကတော့နိုင်ငံရေးအဓိကကျန်နေပါတယ်ဒီနိုင်ငံရေးကဥဆောင်ပြီးတဲ့အစိုးရအဖွဲ့နိုင်ငံရေးအင်အားစုတွေအားလုံးကဒီလက်ရှိဖြစ်နေတဲ့ဒီကျွန်တော်တို့လူမှုရေးအကြောင်းလေးပုံမှာစေနာထားပြီးတော့လူငယ်တွေကိုခုနထွက်ပေါက်ပိတ်နေတဲ့ဆိုတဲ့ဥစားကိုလည်းထွက်ပေါက်ရရှိအောင်အခွင့်အလမ်းတွေအလုပ်ကံအခွင့်အလမ်းတွေပြည်ထောင်စုအခွင့်အလမ်းတွေဖန်တီးပေးဖို့ကိုယ်နိုင်ငံရေးပတ်သက်လို့ရှိရင်နိုင်ငံရေးလွတ်လပ်ခွင့်တွေပေးဖို့ခုနစပီးရည်ရည်မှုတွေပတ်သက်လို့လည်းပို့ပြီးတော့မြင့်တင်အောင်ကြိုးစားပေးမယ်ဆိုလို့ရှိရင်လူငယ်တွေကဒီထပ်ပေါက်ပိတ်နေတဲ့နေရာလမ်းပိတ်နေတဲ့နေရာလမ်းကြောင်းမနဲ့နေရာနေပြီးတော့တကယ်လမ်းကြောင်းမပေါ်ပြန်ရောက်ပြီးတော့ဟိုကျွန်တော်ရင်းတော့ရှိခဲ့တဲ့တကယ်ချစ်စရာကောင်းတဲ့ရင်းကြီးတဲ့ဒီလက်ဖိတ်ဆိုင်ရည်မှုတွေပြန်ပြီးထုံးရလာမယ်သူတစ်ချက်တော့ဒီဘီယာဆိုင်ကအချိန်ကျိုးပြီးတော့ဒီဘောမြန်မာလုံးနဲ့လူတွေဒီပီအာကနေကြောက်ခိုင်းလာလိမ့်မယ်လို့ကျွန်တော်တော့ပြောနေပါတယ
်ဟုတ်ကဲ့အခုဒီနေ့ဝင်ရောက်ဆွေးနွေးပေးကြတဲ့သူတွေအားလုံးကလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချင်းကတလောက်ပဲရတော့ဒီမှာပဲဒီစီဘတ်တော့နားလည်ကြအောင်ပ
ါဦးဇော်ဝင်းလှိုင်ဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ AIDS ရောဂါကိုဖြစ်စေတဲ့ HIV ရောဂါပိုးကိုလွန်ခဲ့တဲ့နှစ်30မှာစပြီးသိခဲ့ခြင်းကလေးကဆိုရင်အပြောင်းအလဲတွေအများကြီးရှိခဲ့ပါပြီ။လွန်ခဲ့တဲ့10နှစ်အထိ HIV AIDS ရောဂါပိုးရှိနေတယ်လို့စစ်ဆေးတွေ့ရှိတာဟာတိုက်ကြီးတစ်ခုလုံးအတွက်တေးတန်ချခံလိုက်ရတယ်လို့ရှိခဲ့တော့မယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အဲ့ဒီအချိန်လုံးကဆိုရင်ဒီကမ္ဘာလုံးမှာ AIDS ရောဂါနဲ့ဆက်ဆက်တဲ့အကြောင်းတွေကြောင့်လူနှစ်သန်းကျော်သေဆုံးခဲ့ရပါတယ်။ဒီကနေ့တော့အဲ့ဒီအရေးအတွက်ကို34ရာခိုင်နှုန်းရှော့ချထားနိုင်ပါပြီ။အဲ့ဒီအချိန်တုန်းက AIDS ရောဂါကြောင့်မိဘမဲနဲ့ခိုးကိုရမဲ့ကလေးငယ်14သန်းရှိခဲ့ပြီးမျိုးဆက်တစ်ခုလုံးပျောက်ကွယ်လို့နှိပါဖြစ်ခဲ့ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အခုအခါမှာတော့ရောဂါပိုးကိုတိုက်ဖျက်နေပြီး AIDS ရောဂါကင်းရှင်းတဲ့မျိုးဆက်တစ်ခုပေါ်လာဖို့တိတ်မဝေးတော့ပဲအခြေအနေဟာပြောင်းသွားပြီလို့ဝန်ကြီးကယ်ရီကပြောပါတယ်
။ is now supporting life-saving antiretroviral drug treatment.For 7.7 million men, women, and children, we're providing HIV testing.
AIDS ရောဂါဆိုင်ရာအကူအညီပေးရေးသမရရဲ့အရေးပေါ်အစီအစဉ် PEPFAR ကနေအမျိုးသားအမျိုးသမီးနဲ့ကလေးငယ်9.9သန်းအတွက်အသက်ကယ် ARV C ပေးနေပါတယ်။ကိုဝန်ဆောင်အမျိုးသမီး14သန်းကျော်အတွက် HIV ရောဂါပိုးစမ်းသပ်တာနဲ့အကြံပေးတာတွေလုပ်ပေးနေပါတယ်။ AIDS ရောဂါဒဏ်သင့်နေတဲ့နိုင်ငံတွေမှာHIV ရောဂါပိုးဆိုင်ရာနဲ့အခြားကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေပေးဖို့ကျန်းမာရေးလုံသားသည့်တသိန်း4000ကျော်ကိုလေ့ကျင့်ပေးနေပါတယ်
။ဒါပေမဲ့လည်းတိုက်ပွဲကိုမနိုင်သေးဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါကြောင့်ဒီရောဂါစုကိုတိုက်ဖျက်ရေးအမေရိကန်ကအရှိန်တိုးမြင့်လှုပ်ဆောင်နေပြီးဗျူဟာအသစ်တွေကိုလည်းချပြနေပါတယ်။ပထမတစ်ခုကတော့နိုင်ငံ10နိုင်ငံက10ကျော်သက်မိန်းကလေးတွေနဲ့အမျိုးသမီးငယ်တွေအတွက် AIDS ရောဂါကင်းတဲ့အနာဂတ်တစ်ခုဖြစ်ဖို့ရန်ကုန်ကဒေါ်လာ330တန်းအစိုးရပုဂ္ဂလိကပူးတွဲလုပ်ငန်းတစ်ရပ်ကို Nike Foundation, Bill and Melinda Gates Foundation တို့နဲ့အတူ PEPFAR ကလက်တွဲလှုပ်ဆောင်နေပါတယ်။ဒုတိယတစ်ခုကအာဖရိကတိုက်တဝမ်း HIV ရောဂါပိုးဆိုင်ရာအသက်ကယ်ဝန်ဆောင်မှုတွေပေးဖို့နဲ့ကျန်းမာရေးဆိုင်ရာတခြားချင်းချောက်မှုတွေကိုကူညီဖြည့်ရှင်းပေးဖို့ကျန်းမာရေးလုပ်သားတွေရဲ့စွမ်းရည်အားကောင်းလာစေရေးဒေါ်လာ 116.5 တန်းရင်းနှီးမြှုပ်နှံသွားဖို့ပါ။တတိယတစ်ခုကကလေးငယ်များကို HIV AIDS ရောဂါကုသရေးအရှိန်မြင့်အစီအစဉ်ကနေတဆင့် PEPFAR နဲ့ကလေးငယ်ရင်းနှီးမြှုပ်နှံမှုရမွန်ဝေဖောင်ဒေးရှင်းတို့ဟာလာမယ့်နှစ်အတွင်းဆာဟာရာဒေသခံတွေတောင်ပိုင်းအာဖရိကဆယ်နိုင်ငံမှာအသက်ကယ် ARV ကုထုံးလက်ခံရရှိတဲ့ကလေးငယ်အရေအတွက်ကိုနှစ်ဆတိုးသွားဖို့ပါကလေးငယ်တွေအတွက်ဆေးဝါးအသစ်တွေတည်ထွင်ထုတ်လို့ရေးအရှိန်မြင့်မှုလည်းလက်တွဲလှုပ်ဆောင်မဲ့တွေနဲ့အတူတကွအကောင်အထည်ဖော်နေပါတယ်စတုဒ္ဓကတော့နိုင်ငံတစ်ခုချင်းစီကအကောင်အထည်ဖော်မဲ့ဒေသဆိုင်ရာသတင်းအချက်အလက်ဗဟိုဌာနတွေဖန်တီးရေးဒေါ်လာ 21.5 သန်းရင်းနှီးမြှုပ်နှံမှု PEPFAR နဲ့ Millennium Challenge Corporation တို့ပူးတွဲလှုပ်ဆောင်နေပါတယ်အဲ့ဒီသတင်းအချက်အလက်တွေထဲမှာကျန်းမာရေးစီးရဲမွဲတည်မှုနဲ့လိမ်ပိုင်းဆိုင်ရာအချက်အလက်တွေအပါအဝင် HIV AIDS ကပ်ရောဂါစုကိုထိန်းချုပ်ဖို့အဓိကကျတဲ့အချက်အလက်တွေပါဝင်ပြီးမဟာဗျူဟာမြောက်စီမံကိန်းချတာနဲ့စောင့်ရှောက်မှုအရေးတွေတိုးတက်စေဖို့အသုံးပြုသွားမှာပါ PEPFAR နဲ့ Global Fund အဖွဲ့ကိုကာလရှည်ကြာပံ့ပိုးမှုတို့ကနေတဆင့် HIV AIDS ရောဂါတိုက်ဖျက်ရေးအမေရိကန်ပြည်ထောင်စုရဲ့သံတမန်ဟာလုပ်ငန်းမပြီးသေးသေးရော့ပါသွားမှာမဟုတ်ပါဘူးဒီ IDS ကင်းတဲ့မျိုးဆက်တစ်ခုကိုကျွန်တော်တို့ရလာနိုင်ပါတယ်ဒီဆိုးရွားလာတဲ့ယောဂါကိုကျွန်တော်တို့အနိုင်ယူနိုင်ပါတယ်အနိုင်ယူပါမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုးရွားရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုးရွားရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဘူရူနီညနေဘက်6နာရီခွဲကနေ9နာရီအထိ VOA ထုတ်လွှင့်မဲ့အစီအစဉ်တွေကို9.5 kHz 1.5 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 kHz
ီသုံးသက်ချက်တွေကိုနားဆင်ရပါမယ်ကြာခင်မှာကျွန်တော်တို့ရဲ့မနေ့ဖက်စီဇန်လေးကိုအဆုံးမတက်ခင်မှာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြပါမယ
်။ရီမင်းနိုင်ငံအတွင်းခေါင်းဆောင်တွေကိုရည်ရွယ်ပြစ်မှတ်ထားတိုက်ခိုက်နေရမှာနောက်ဆုံးဖြစ်ရဖြစ်ဟော်တီတပုန်တွေဟာအင်ကာနီကမြို့တော်စာနာမှာရှိတဲ့တမရအင်ဒိုချန်ဝင်းကိုတင်ပိတ်ထားပြီးတော့တမရရဲ့နေအိမ်ကိုလည်းတိုက်ခိုက်နေပါတယ်။ရှိရိုက်စစ်သွေးကြွတပုန်တွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကြားတင်းနှင်းနာနေသည့်ရရှိထားတဲ့အပြစ်ရဲ့ဤသဘောတူညီမှုဟာမြို့တော်တွင်းမှာလူပေါင်း9ယောက်တည်ဆုံသွားခဲ့ပြီးတဲ့နောက်ပြက်ပြားသွားပြီးတော့အပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။ဒီကနေ့မှာတမန်တော်အဗ်ရူဘာမွန်ဆာဟာဒီဘယ်မှာရှိနေတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့အရာရှိတယောက်ကတော့တမန်တော်ဟာသူ့အိမ်တွင်းမှာပဲလုံလုံခြုံခြုံရှိနေတယ်လို့ပြောပါတယ်။အမေရိကန်ရှိဘက်ချန်အင်ကာနီဒေတာဆန်တော်ချိန်ည9နာရီမြန်မာဆန်တော်ချိန်ဗုဒ္ဓဟူးနေ့မနေ့8နာရီခွဲမှာပြောကြမယ်။တမန်တော်ဘရက်ဥပမာရဲ့နိုင်ငံတော်အခြေပြမိကုံပြောဆိုရမှာချမ်းသာတဲ့လူရည်စီကနေအခွန်ပိုတိုကောက်ရေးကိုတိုက်တွန်းပြောဆိုမှာပါ Republican Party ရဲ့ကြီးစိုးတဲ့လွှတ်တော်နှစ်ရက်စလုံးရဲ့ရှေ့မှောက်မှာအခုလိုမိန့်ခွန်းပြောတာဖြစ်ပါတယ်တမန်ရဲ့တက်တန်းလက်ထက်စီးပွားရေးအလားအလာကောင်းလာတာကြောင့်လူကြိုက်များလာတယ်လို့လူမှုစစ်တမ်းတွေကသိရပါတယ် IS Islamic စစ်သွေးကြွတွေနဲ့ဒီကမှာ IS Islamic စစ်သွေးကြွတွေအနေနဲ့ဒဇာဂန်အဖြစ်ဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်ဖန်စီထားတဲ့ဒဇာဂန်နှစ်ယောက်ရဲ့ရုပ်ပုံတွေနဲ့ဗီဒီယိုကိုစစ်သွေးကြွတွေကထုတ်ပြန်လိုက်ပြီးဂျပန်နိုင်ငံအနေနဲ့ဒေါ်လာတန်း200နဲ့ရွေးဖို့ငွေမပေးဘူးဆိုရင်သူတို့ကိုတတ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။အမေရိကန်ပြည်တော်စုကလည်းဒီဒဇာဂန်နှစ်ဦးပါဝင်တခြားဒဇာဂန်တွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအသံွှင့်အင်ဂျင်နီယာကတော့Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6:00-9:00လိုင်းနူမီတာ30-40-48-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.